Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA American အသံကနေ2020ပြည့်ဇူလိုင်လ22ရက်ဗုဒ္ဓဘုရားရှင်နေ့ခင်အစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျမအင်ဂျင်နိုင်ကတင်ဆက်မှာပါ။ COVID-19 ကပ်ရောဂါကြောင့်ပညာရေးဆိုင်ရာအထောက်အကူပြုအဆောက်အုံတွေပိတ်ပစ်ခဲ့ရတဲ့အတွက်ကမ္ဘာတဝန်းမူကြိုးကျောင်းသားပေါင်းအနည်းဆုံးသန်းပေါင်း40လောက်ဟာပညာသင်ယူဖွံ့ဖြိုးတိုးတက်ဖို့ဆုံးရှုံးခဲ့ရတယ်လို့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ COVID-19 ကြောင့်ပညာရေးအဆက်ပြတ်မှုဟာကလေးတွေအတွက်ပိုမိုကောင်းမွန်တဲ့ပညာရေးတွေရဖို့အခွင့်အလမ်းတွေကိုတားဆီးစေခဲ့ကြောင်း UNICEF အမှုဆောင်ညွှန်ကြားရေးမှူး Henry Defoe ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။UNICEF သုတေသနဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာကလေးတငယ်တွေရဲ့အစောပိုင်းပညာရေးကလေးစောင့်ရှောက်မှုအခြေအနေကယ်ရောဂါကူးစက်မှုဟာကလေးတွေပေါ်တက်ရောက်မှုစတဲ့အချက်တွေကိုအလေးပေးဖော်ပြထားပါတယ်။ဝင်ငွေနှဲပါတာနဲ့အလဲလက်ဝင်ငွေရှိတဲ့နိုင်ငံပေါင်း54နိုင်ငံမှာ3နှစ်ကနေ5နှစ်ကြာကလေး40ရာခိုင်နှုန်းလောက်ဟာစိတ်ပိုင်းနဲ့အသည့်အမြင်ဆိုင်ရာဖွံ့ဖြိုးတိုးတက်ဖို့မိဘနဲ့အရွယ်ရောက်သူတွေစီကနေမရခဲ့ကြဘူးလို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီတော့အတွင်းအမေရိကန်ပြည်ထောင်စုပြည်နယ်ပေါင်း50တဲက32ပြည်နယ်ရဲ့စီးရင်ကိုနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကသူ့ရဲ့လူမှုကွန်ရက် Twitter ကနေထုတ်ပြန်ကြေညာခဲ့ပြီးအဲ့ဒီ32ပြည်နယ်နဲ့နယူးယောက်ကိုခီးသွားလာမဲ့သူတွေအနေနဲ့မဖြစ်မနေ14ရက်ကြာ self quarantine တည်တံ့ကိုယ်ပါသာကိုစောင့်ကြည့်နေထိုင်ရမှာဖြစ်ကြောင်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း 14.8 တန်းကျော်အထိရှိနေပြီးသေဆုံးသူပေါင်း 6,100,000 ကျော်ရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ရောဂါကြောင့်ထိခိုက်မှုရှိလာတဲ့ကျန်းမာရေးနဲ့စီးပွားရေးဆိုင်ရာဆိုးကျိုးတွေတိုက်ဖျက်ရေးရန်ပုံငွေအစီအစဉ်တစ်ခုဆွေးနွေးညှိနှိုင်းဖို့အတွက်ထိပ်တန်းဒီမိုကရက်အောက်လွှတ်တော်အမတ်တွေနဲ့အင်တူရောအရာရှိတွေဒေတာဆန်တော်ချင်းအင်ကာနေမှာတွေ့ဆုံဖို့ရှိနေပါတယ်။တည်ထောင်ပြုလုပ်မဲ့ဆွေးနွေးပွဲမှာဗန်နာယေးဝင်ကြီးစတီဗင်မနူချင်းယာယီအင်ဂျူရောအရာရှိချုပ်မတ်မက်ဒိုးစ်နဲ့ဒီမိုကရက်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဒီမိုကရက်အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာရိုတက်ရောက်ဖို့ရှိပါတယ်။ပြည်ခဲ့တဲ့သတင်းပတ်တွေအတွင်းအမေရိကန်တနိုင်ငံလုံးပြည်မြတစ်နှစ်ကိုယောဂါကူးစက်မှုပေါင်း66,000ကျော်ထိဒေါ်လာတန်ပေါင်းများစွာသောအလုံးလက်မဲ့ဖြစ်နေသူတွေအတွက်တပတ်ကိုဒေါ်လာ600နဲ့ဗဟုအစိုးရကထောက်ပံ့တဲ့အစီအစဉ်ဇူလိုင်လအကုန်မှာပြီးဆုံးတော့မယ့်အခြေအနေစတဲ့ကိစ္စရပ်တွေကြောင့်အခုလိုမျိုးဆွေးနွေးပွဲပြုလုပ်ရတာပါတမနာထရန့်သူ့ရဲ့ Republican အမတ်တွေနဲ့အတိုက်ခံ Democrat အမတ်တွေကြားနှစ်ဖက်သဘောတူညီမှုမရသေးပါဘူးလာမယ့်ဆောင်းဥပောက်ကာလစာသင်ခန်းတွေမှာတက်ရောက်တင်ကြားရေးကျောင်းတွေပြန်ဖွင့်ဖို့အတွက်ရန်ပုံငွေဒေါ်လာ105ဘီလီယံချမှတ်ဖို့ Republican ဘက်ကအလေးထားမှဖြစ်ကြောင်းအထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်ရှင်။ဥရောပနိုင်ငံတွေအတွက် COVID-19 ကပ်ရောဂါကာလဒေါ်လာ trillion နဲ့ချီကုန်ကြမဲ့ပြန်လည်ထူထောင်ရေးသမိုင်းဝင်သဘောတူညီမှုကိုဥရောပသမဂ္ဂခေါင်းဆောင်တွေရခဲ့ချိန်မှာပဲဒေတာရင်းအချို့နိုင်ငံတွေမှာယောဂါကူးစက်မှုတကြော့ပြန်ဖြစ်လာမဲ့အခြေအနေအတွက်ပြင်ဆင်နေရပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးပွားလာမဲ့နိုင်ငံတွေထဲမှာ Belgium, Sweden, Luxembourg နဲ့ Portugal နိုင်ငံတွေလည်းပါဝင်နေပါတယ်။ Spain နိုင်ငံ Barcelona မြို့မှာတော့လူတွေကိုအိမ်မှာပဲနေကြဖို့ကန့်သတ်ချက်တွေထုတ်ပြန်ထားပြီးဖြစ်ပါတယ်။အလားတူယောဂါကူးစက်မှုအပြင်းထန်ခံရတဲ့ Italy နိုင်ငံရောမမြို့ရှိနေတဲ့ Lazio ဒေသမှာလည်းကန့်သတ်ပိတ်ဆို့မှုတွေဖြစ်လာနိုင်ကြောင်းအာဏာပိုင်တွေကသတိပေးထားပါတယ်။အိန္ဒိယသမုဒ္ဒရာအတွင်းတနင်္လာနေ့ကဒုတိယအကြိမ်မြောက်အမေရိကန်နဲ့အိန္ဒိယရေတပ်တင်မောတွေပူးတွဲစီရေးလေ့ကျင့်မှုပြုလုပ်ခဲ့တယ်လို့နှစ်နိုင်ငံသတင်းထုတ်ပြန်ထားပါတယ်။တရုတ်နဲ့တင်မာမှုမြင့်တက်လာချိန်အခုလိုရေကြောင်းစီရေးလေ့ကျင့်မှုဟာအမေရိကန်နဲ့အိန္ဒိယအစိုးရကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုကြီးထွားလာတာကိုပြသနေရပါ။ဇူလိုင်လ20ရက်နေ့ကစတင်ခဲ့တဲ့နှစ်နိုင်ငံရေတပ်ပူးတွဲစီရေးလေ့ကျင့်မှုကိုအိန္ဒိယနိုင်ငံပိုင်ကပ်ပလီနဲ့နီကိုဘာကျွန်းတွေအနီးမှာပြုလုပ်ခဲ့ပါတယ်။အဲ့ဒီနေရာဟာနိုင်ငံတကာရေကြောင်းသွားလာမှုအများဆုံးနေရာတစ်ခုဖြစ်ပြီးမလက္ကာရေလက်ကြားအနီးတစ်ဝိုက်မှာဖြစ်ပါတယ်။အိန္ဒိယရေတပ်ကတော့ဒီစီရေးလေ့ကျင့်မှုကို Passage ဆက်ဆံရေးပေါင်ကူလေ့ကျင့်မှုလို့အမည်ပေးထားပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 83.33ညဒိုင်းနိုမီတာ51 kilohertz 98.9 နဲ့ဒိုင်နိုမီတာ190 kilohertz 105.9တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါရဲ့ရှင်ကျွန်မတင်ကြီးထိုက်ပါရခိုင်လက်နက်ကင်တပ် AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ဒုက္ခရောက်နေတဲ့ချစ်ပြည်နယ်ပလောဝါမြို့နယ်အတွက်အရေးပေါ်ဆန္ဒရိတ်ခါနဲ့ဖြည့်စွက်အဟာရ165တန်ထပ်မံပို့ဆောင်နိုင်ခဲ့ပြီးဒီသတင်းပါအတွင်းမှာပဲကုလသမဂ္ဂဆန္ဒရိတ်ခါအဖွဲ့ WFP ကစတင်ဖြန့်ဝေနေပါပြီတိုက်ပွဲတွေဖြစ်နေတဲ့ပလောဝါမှာလက်နက်ချီကုန်စည်စီးဆင်းမှုပြတ်တောက်နေတာပါလမ်းတွေကမကောင်းသလိုလုံခြုံရေးလည်းမရှိတဲ့ကြားကပဲပလဝကိုအရေးပေါ်ဆန္ဒရိတ်ခါတွေထပ်ပြီးတော့ပို့နိုင်ခဲ့တဲ့အတွက်ပူပေါင်းဆောင်ရွက်ခဲ့ကြတဲ့ချင်းပြည်နယ်အပါအဝင်တာဝန်ရှိသူအလုံးကိုကျေးဇူးတင်တယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးစတီဖင်အန်ဒါဆန်ကကြေညာချက်မှာပြောဆိုထားပါတယ်စာဝန်ကြီးရဲ့အတွက်အလုံးလုံးလို့မရတဲ့အခြေအနေဝယ်ယူသုံးဆွဲဖို့ကလည်းအခက်တွေ့နေတဲ့ပလောဝဒေသခံတွေအတွက်လူသားချင်းစာနာထောက်ကူမှုအကူအညီတွေကအရေးကြီးနေတယ်လို့လည်းကြေညာချက်မှာထပ်လောင်းပြောပါတယ်။ရခိုင်လက်နက်ကင်တပ်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝနဲ့ဒေသတဝိုက်မှာစစ်ရှောင်း 8,000 လောက်ရှိနေပါတယ်။ဒီလူတွေအတွက်ကုလသမဂ္ဂဆန္ဒရိတ်ခါအဖွဲ့ WFP ကရိတ်ခါဇက်တိုက်ထောက်ပံ့ပို့ဆောင်နေတာမှာပြီးခဲ့တဲ့ AB 29ရက်နေ့တုန်းကတော့ WFP ရဲ့ရိတ်ခါပို့တဲ့ရင်တန်းတိုက်ခိုက်ခံခဲ့ရပါတယ်ရခိုင်လက်နက်ကင်တပ်ဖွဲ့ကတိုက်ခိုက်တာလို့အနာပိုင်တို့ကပြောပေမဲ့ရခိုင်လက်နက်ကင်တပ် AA ကတော့သူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆိုထားပါတယ်။ကိုရီးယားကျွန်းဆွယ်ကအမေရိကန်တပ်တွေပြန်လည်ရုပ်သိမ်းဖို့ညွှန်ကြားမထားကြောင်းကာကွယ်ရေးဝန်ကြီး Mark Esper ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ကပ်ဘေးရောဂါအစပိုင်းကစလို့တရုတ်ဘက်ကစိုးရွားတဲ့ပြုမှုဆောင်ရွက်ချက်တွေပိုပြီးပေါ်ထွက်လာတယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီး Esper ကပြောဆိုသတိပေးသွားပါတယ်။အင်္ဂါနေ့ကအမေရိကန်စစ်ထဏာချုပ်ဘန်တင်ကိုမှအာရှရင်းနဲ့ပတ်သက်ပြီးကာကွယ်ရေးဝန်ကြီးကပြောဆိုခဲ့တာပါအမေရိကန်စစ်ထဏာတွေကတပ်ဖွဲ့အရေးအစားကိုပြင်ဆင်ချိန်ညှိနှိုင်းရေးအတွက်ပင်တဂွန်စစ်ထဏာချုပ်ကစက်ပြီးသုံးသပ်သွားမယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုရာကြောင့်တောင်ကိုရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအနာဂတ်မှာရှော့ချနိုင်ကြေကတော့ရှိနေပါတယ်တရုတ်ရေးကိုလည်းကာကွယ်ဝင်ကြီးကပြောဆိုလာမှာတော့တရုတ်စစ်တပ်ရဲ့လွတ်လွတ်လပ်လပ်ပေါ်ထွက်လာတဲ့စိုးရွားတဲ့ပြုမှုဆောင်ရွက်ချက်တွေကြောင့်ဒေသရင်းမှာစိုးရိမ်စရာပိုများလာတယ်လို့ပြောဆိုခဲ့ပါတယ်။ကာကွယ်ဝင်ကြီးဖြစ်တဲ့ပထမဆုံးအကြိမ်ဒီနှစ်မကုန်ခင်တရုတ်ကိုသွားဖို့မှန်းထားတဲ့အကြောင်းလဲဝင်ကြီး Esper ကပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ဝင်ကြီးဌာနဘက်ကမထုတ်ပြန်သေးပါဘူးရှင်။တရုတ်နဲ့အမေရိကန်ကြားတင်းမာမှုတွေပုံများလာချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်တို့အင်ကာနီကတွေ့ဆုံဆွေးနွေးပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ပထမဆုံးစတင်ထွက်ပေါ်ချိန်တရုတ်ရဲ့တုံ့ပြန်မှုဗိုင်းရပ်စ်အစပြုရာဈေးမြင့်တောင်တရုတ်ပင်လယ်ပြင်အရေးကုန်သွယ်ရေးတို့နဲ့ပတ်သက်ပြီးတရုတ်နဲ့အမေရိကန်ကြားတင်းမာမှုတွေပုံများလာနေတာပါ။လုံခြုံရေးဆိုင်ရာအကြောင်းပြချက်နဲ့တရုတ်နည်းပညာလုပ်ငန်းကြီးဟွာဝေကိုဗြိတိန်ရဲ့မျက်နှုံးမြင့် 5G ဖုန်းကွန်ရက်မှာပါဝင်ခွင့်မပေးဖို့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆင်ကဆုံးဖြတ်လိုက်ပြီးတဲ့နောက်ရက်ပိုင်းအကြာမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဗြိတိန်နိုင်ငံလန်ဒန်ကိုတွားရောက်တာပါကနဦးတွဲဆောင်ဆွေးနွေးမှုတွေအပြီးမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုက 5G တယ်လီဖုန်းဆက်သွယ်ရေးကိစ္စကနေအမေရိကန်ဗြိတိန်လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်အထိဆွေးနွေးခဲ့တယ်လို့ Twitter လူမှုကွန်ရက်မှာရေးသားပါတယ်။ Huawei နဲ့ Hong Kong ကိစ္စမှာဗြိတိန်ဘက်ကပြက်ပြက်သားသားလှုပ်ဆောင်ခဲ့တဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကနောက်ပိုင်းလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းအမွန်းတင်ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံရှေ့ပိုင်းမှာရေကာတာတွေကျိုးပေါက်တာကြောင့်လူပေါင်းတပေါင်းကျော်ပိတ်မိနေပါလေ။နိုင်ငံတော်ကမှလည်းရေကြီးရေရှမ်းမှုကပိုဆိုးလာပါတယ်။အာဝေးပြည်နယ်ဂူချမ်းမြို့တဝိုက်မှာတင်းင်းကနေကြီးကရေကာတာတွေကနေကျော်ပြီးတော့ရေတွေဝင်လာပါတယ်။တရုတ်ကွန်မြူနတီပါတီရဲ့ဂူချမ်းမြို့ဆိုင်ရာအတွင်းရေးမှူးဝမ်ဂျင်ရှန်းကတော့ရေကြီးရေရှမ်းမှုက3မီတာအနက်10ဘီလောက်ရှိတယ်လို့ပြောပါတယ်။
VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်သတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါတော့မယ်ရှင်
။နိုဝင်ဘာလနဲ့ကျင်းပမယ့်ရွေးကောက်ပွဲမှာဝါနဲ့မိုင်းလာလက်နက်ကင်ဖွဲ့တွေထိန်းချုပ်ရနယ်မြေတွေအပါအဝင်တိုင်းရင်းသားဒေသတချို့မှာရွေးကောက်ပွဲကျင်းပနိုင်မယ့်အလားအလာနှေးပါနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ UWSA ကဝါပြည်သွေးစင်းညွန့်ညွန့်ရေးကင်မရာနဲ့မိုင်းလာအဖွဲ့လိုလူတီများတဲ့ NDAA ကအမျိုးသားဒီမိုကရေစီသွေးစင်းညွန့်ညွန့်ရေးကင်မရာထိန်းချုပ်ရာဒေသတွေမှာဒီနှစ်မှာလဲရွေးကောက်ပွဲတွေကျင်းပဖို့မြေမယာအခြေအနေတွေဖြစ်နေပါတယ်အထူးဒေသနှစ်နဲ့အထူးဒေသလေးဖြစ်သတ်မှတ်ထားတဲ့ UWSA ထိန်းချုပ်ရာဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသကမြို့နယ်၄မြို့နယ်နဲ့မိုင်းလာအဖွဲ့ကထိန်းချုပ်ထားတဲ့ကျိုင်းတုံခရိုင်မိုင်းလာမြို့နယ်တွေမှာပြီးခဲ့တဲ့2010နဲ့2015မှာလဲရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူးဒီနှစ်ဖေဖော်ဝါရီလကုန်ပိုင်းကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းဟာ UWSA ထိန်းချုပ်ရာမြို့နယ်၄မြို့နယ်မှာရွေးကောက်ပွဲကျင်းပနိုင်ရေးအတွက်ပန်ဆန်းမြို့ကိုတွားရောက်ဆွေးနွေးခဲ့ပေမဲ့လောလောဆယ်မှာနိုင်ငံရေးပါတီအများစုကဒီဒေသမှာအငြင်းစင်းတင်သွင်းထားတာမရှိပါဘူးဒီနှစ်အစောပိုင်းမှာဝါနိုင်ငံရေးပါတီ၃ပါတီပူးပေါင်းဖွဲ့စည်းလိုက်တဲ့ဝါအမျိုးသားပါတီအနေနဲ့လည်းဒီ၄မြို့နယ်မှာအမည်စရင်တင်သွင်းတာမရှိသလိုအခြားပါတီတွေလည်းတင်သွင်းတာမကြားသိရကြောင်းဝါအမျိုးသားပါတီရဲ့အထွေထွေအတွင်းရင်းမှူးဦးဆမ်ဆောင်ကားက VOA ကိုအခုလိုပြောပါတယ်
အဲ့မြို့နယ်ဒီကျတော့ကော်မရှင်ကတော့လက်နက်ကင်ဖွဲ့နယ်လဲသူညှိနှိုင်းခဲ့ပြီးလက်နက်ကင်ဖွဲ့ကတပြီးတော့လုံနိုင်အကူညီပေးမယ်လို့တော့ပြောတယ်ဒါပေမဲ့အခုတချို့တော့အစ်စ်မှရှောက်လာတင်နဲ့ပါတီတွေလည်းကျွန်တော်မတွေ့ရဘူးပါတီကြီးတွေကအစနေလျှောက်သွားတင်ထားတာကျွန်တော်မကြောက်အဲ့ဒါကြောင့်မလို့ကျွန်တော်ပါတီအနေနဲ့ကဝင်ရောက်ချင်ပြန်ဖို့လဲတော်တော်လေးခက်ပါတယ်နော်အဲ့ကြောင့်ကျွန်တော်အဲ့ဒီမှာလဲပြန်ဖို့တော့မရှိတော့ဘူးထင်တယ်အခုအတိအကျဆုံးကတော့ကျွန်တော်ဝါတိုင်းမှာဟိုပါမြို့နယ်မှာ၃နေရမဲမန်းမှာ၃နေရနောက်ပြီးတော့မှအမျိုးသားလှုပ်တော်လဲကျွန်တော်ဝင်ရောက်ချင်ပြန်တယ်အဲ့ခုနှစ်နေရတော့တေချာတလောက်တော့ရှိပါတယ်နော်
ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းက6မြို့နယ်မှာဟိုပန်နဲ့မမန်းကအစိုးရထိန်းချုပ်ထားပြီးပန်ဝိုင်းမိုင်းမော်နားဖန်နဲ့ပန်ဆန်းခေါ်ပန်ခမ်းမြို့နယ်တွေကတော့ UWSA ကထိန်းချုပ်ထားတာပါဝါမျိုးသားပါတီဟာဝါမျိုးသားစီလုံးညီညွတ်ရေးပါတီဝါဒီမိုကရက်တစ်ပါတီနဲ့ဝါလစ်ဘရယ်ဒီမိုကရက်တစ်တိုးတက်ဖွံ့ဖြိုးရေးပါတီတို့ပူးပေါင်းတည်ထောင်ထားတာဖြစ်ပြီးလောလောဆယ်ကျိုင်းတုံတာချီလိတ်တန်ရန်မိုင်းရှုမိုင်းပြင်စတဲ့မြို့နယ်တွေမှာကိုယ်စားလှယ်ရရှိရေးအတွက်ဆောင်ရွက်နေစေဖြစ်ပါတယ်ရှမ်းပြည်နယ်အတွင်းကအင်အားကြီးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီအနေနဲ့လည်း UWSA ထိန်းချုပ်ရာမြို့နယ်၄မြို့နယ်အပါအဝင်မိုင်းလာအဖွဲ့ကော NDAA ထိန်းချုပ်ရာမိုင်းလာမြို့နယ်မှာလည်းဝင်ရောက်ရှင်ပြိုင်ဖို့မသေးကြကြောင်း SNLD ပါတီတွဲပက်အထွေထွေတွင်မှုတစ်ဆိုင်းကျော်ညွန့်ကပြောပါတယ်
လောဆယ်တော့ UET ကမြို့330လုံးကိုကျင်ညာထားတဲ့ဆိုရင်အဲ့ဒီညာရွေးကောက်ပွဲကျင်းပဖြစ်ဖို့မဖြစ်ဖို့ဆိုတာကျွန်တော်တော့သိမသေးချာသေးပါဗျာ။နည်းနည်းအနီးကပ်မှာပဲသူတို့ပြန်ကျင်ညာမလားပါ냐တော့ရှိနေတော့ဗျာ။အဲ့ဒီညာတွေကတော့ကျွန်တော်နဲ့တော့အလန်းဝေးတယ်ဗျ။အဲ့တော့ကျွန်တော်တို့လောလောဆယ်တော့မရှိဘူးဗျ။ဟောဒေတာမှနေတဲ့လူတွေရဲ့ဟောပေါ့ပုံတင်တော့ဘာလို့ကအခုဒီအခက်အခဲအများရှိရလဲကျွန်တော်တို့ကြားသလောက်ပါလေ။အဲ့ဒါမရှိဘဲနဲ့ကျွန်တော်ဘယ်လိုမဲပေးကြမလဲဆိုတဲ့ကိစ္စပေါ့မိုင်းလာကြတော့လေသူကတိတ်တော့မသေးချောက်ပြပြီးခဲ့ခေါက်ကမလုပ်ဘူးလေမိုင်းလာလည်
းပြည်တော်စုရွေးကောက်ပွဲကော်မရှင်နေနဲ့မဲဆန္ဒနယ်မြေစီးရင်ထုတ်ပြန်ရမှာဝါနဲ့မိုင်းလာဒေတာတွေကိုပါထည့်သွင်းထားတာပါဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဝါရှမ်းလာဟုအခါစားတဲ့တိုင်းရင်းသားတွေစုပေါင်းနေထိုင်ပြီး LNDP ခေါ်လာဟုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကလည်းဝါဒေသက၄မြို့နယ်မှာကိုယ်စားလှယ်အမည်တင်သွင်းထားတာမရှိပါဘူးနိုင်ငံရေးလေလာသုံးသပ်သူဦးမောင်မောင်ဆိုကတော့ရှမ်းပြည်နယ်55မြို့နယ်အနက်ကဒီ5မြို့နယ်မှာတော့ရွေးကောက်ပွဲကျင်းပဖို့အလားအလာနေကြောင်းအခုလိုသုံးသပ်ပြောဆိုပါတယ
်ကျွန်တော်ဒီလောက်ကတော့2010ရွေးကောက်ပွဲမှာရော2015ရွေးကောက်ပွဲမှာရော UWSA ဒီထိုးနယ်မြေဖြစ်တဲ့ဝါကိုပိုင်အုပ်ချုပ်ရေးတောင်းအောက်က၄မြို့နယ်ရောကျွန်တော်ရှမ်းရှိရမိုင်းလားမြို့နယ်စုစုပေါင်း5မြို့နယ်ရွေးကောက်ပွဲမလုပ်ခဲ့ဘူး။ဒါတစ်ချက်ပေါ့ဒုတိယတစ်ချက်တွင်လည်းပြောရင်လက်ရှိရွေးကောက်ကသွားပြီးဆွေးနွေးတာကတော့မိုင်းလားမပါဘူး။ဝါတော့ပါ။ဒါပေမဲ့ဒီဒေသတွေကလက်ရှိအစိုးရရဲ့အုပ်ချုပ်ရေးရန်နေရာမရှိတဲ့ဒေသတွေဖြစ်ပါတယ်။အဲ့တော့လက်ရှိအစိုးရရဲ့အုပ်ချုပ်ရေးရန်နေရာမရှိဘဲနဲ့ရွေးကောက်ပွဲလုပ်ဖို့ဆိုတာကတော့ကျွန်တော်ကတော့မဖြစ်နိုင်ဘူးပဲထင်ပါတယ်
အမည်မဖော်လိုတဲ့ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတဦးကတော့ UWSA ထိန်းချုပ်ရာ၄မြို့နယ်မှာမဲစင်းရင်ပြုစုလို့မရသေးကြောင်းနဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းက၂မြို့နယ်မှာသာရွေးကောက်ပွဲကျင်းပနိုင်ပွဲရှိကြောင်းပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီး UWSA ကပြောရေးဆိုခွင့်ရှိသူကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့2015ရွေးကောက်ပွဲကာလမှာတော့ရှမ်းပြည်နယ်က55မြို့နယ်မှာဝါနဲ့မိုင်းလာဒေသက9မြို့နယ်အပြင်ကျေးစီးနဲ့မိုင်းရှူမြို့နယ်တွေမှာပါလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲကျင်းပနိုင်တာမရှိခဲ့ပါဘူးကျွန်တော်မိုးစော်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ပြည်ထောင်စုဘက်ကမြန်မာနိုင်ငံဆိုင်ရာအမေရိကန်တိုင်းနဲ့တရုတ်တိုင်းတို့အပြန်အလှန်ညှိတာခဲ့ရတဲ့စာရွက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးအကဲစန်တမန်ဟောင်းတို့ရဲ့အမြင်ကိုဆက်လက်ပြောပြလိုပါတယ်ကျွန်တော်ကြိုဆိုင်တာပါမြန်မာနိုင်ငံဆိုင်ရာအမေရိကန်တိုင်းရုံးယာယီတာဝန်ခံဂျော့ချ်ဆစ်ပလီကတရုတ်နိုင်ငံရဲ့မြန်မာပြည်တွင်းလုပ်ရပ်တွေကိုဝေဖန်ပြီးဇူလိုင်18ရက်နေ့ဆွဲနဲ့ညှိတာခဲ့တဲ့စာဟာရန်ကုန်မှာရေးတဲ့စာမဟုတ်ဘဲဝါရှင်တန် DC မြို့တော်ကလာတဲ့စာဖြစ်တယ်လို့အမေရိကန်ကြီးတန်းစံတမဟာပရက်စလာကလပ်က VOA ကိုပြောပါရယ်။တတိယအချင်းဒီစာဟာအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုမကြာသေးခင်ကတရုတ်နိုင်ငံပေါ်ဝေဖန်ပြစ်တင်ပြောကြားခဲ့မှုနဲ့ဆက်တိုက်ပေါ်ပေါက်ခဲ့တဲ့စာဖြစ်တယ်။အလားတူစာမျိုးဟာအာဆီယံနိုင်ငံအားလုံးမှာလည်းတနိုင်ငံချင်းစီနဲ့အဝင်ကွန်ကြတဲ့အချက်လက်တွေကိုထောက်ပြပြီးရေးသားခဲ့တာဖြစ်တယ်လို့ဆိုပါရယ
်။ I don't really know what this is all about. I can only guess.You understand that, right?
Yes.
I'm not in the government. I don't design government policy, particularly with this administration. And I can only guess at what's going on. If you've seen some of the things...
I'm not going to be able to do it. I'm not going to be able to do it. I'm not going to be able to do it. I'm not going to be able to do it. I'm not going to be able to do it. I'm not going to be able to do it.ကမ်းမန်းပြောပြရမယ်ရှင်တော့ဟောက်ကောင်တို့တောင်တရုတ်ပင်လယ်တို့နဲ့ပတ်သက်ပြီးတော့မိုက်ပွန်ပီယိုမကြသေးခင်ကပြောသွားတာကိုကြည့်မယ်ဆိုရင်အခုကိစ္စကအဲ့ဒီတိုက်ခိုက်ပြောဆိုမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ထင်ပါတယ်ဒါကမြန်မာနဲ့အထူးတလည်းပတ်သက်တယ်လို့မထင်ပါဘူးအမေရိကန်တန်ယုံရဲ့ရေးသားချက်မှာမြန်မာကိုအဓိကထားရေးပေမဲ့အလားတူရေးသားချက်တွေကကျန်အာဆီယံနိုင်ငံအားလုံးအတွက်လည်းထွက်ပေါ်ခဲ့တယ်ဆိုတာအရှင်သိကောင်းသိပါလိမ့်မယ်ရေးသားချက်တစ်ခုစီကအေးနိုင်ငံတနိုင်ငံရဲ့အခြေအနေနဲ့အဝင်ကွင်းစားဖြစ်အောင်ရေးသားထားတာဖြစ်ပါတယ်။ဒါကြောင့်မလို့ဒါကဝါရှင်တန်မြို့တော်ကလာတဲ့ကိစ္စဖြစ်ပါတယ်။ရန်ကုန်ကရေးတာမဟုတ်ပါဘူး
။အစ်ရှိတော်အရှာဒေသအတွင်းတရုတ်နိုင်ငံရဲ့အတင့်ရဲလာတဲ့လူရက်တွေဟာကျူးကျော်ရန်စားတဲ့လူရက်တွေဖြစ်လာပြီးဒါနဲ့ပတ်သက်လို့အမေရိကန်အနာရရီပဘလစ်ကန်အစိုးရသမ္မတအတိုက်ခံဒီမိုကရက်တွေကပါစိတ်ဆိုးဒေါသဖြစ်နေကြခြင်းလည်းဖြစ်တယ်။အာဆီယံနိုင်ငံတွေအတွက်လည်းဆိုရင်ကြာဖြစ်တဲ့အတွက်ကြောင့်အခုလိုတုံ့ပြန်ပြီးရေးသားလာတာဖြစ်တယ်လို့ Presidential Club ကဆက်လက်ပြောပါတယ
်။ I am guessing that is part of a campaign by the Trump administration. Yeah, by Trump and Pompeo.
ဒီမှာလည်းခံမှန်းနေပါတယ်။ဒါက Trump အစိုးရရဲ့တနည်းအားဖြင့် Trump နဲ့ Pompeo တို့ကပြုလုပ်တဲ့ရွေးကောက်ပွဲမဲဆွယ်မှုဖြစ်ပါလိမ့်မယ်။တရုတ်နဲ့အရှေ့တောင်အာရှကိစ္စဆက်ပြောရမယ်ဆိုရင်အမေရိကန်ဟာအရှေ့တောင်အာရှဒေသမှာတရုတ်ရဲ့ရန်လိုကျူးကျော်မှုအဖြစ်မှတ်ယူနိုင်တာတွေကိုတွန်းလှန်နေတာဖြစ်ပါတယ်။တရုတ်တို့ကဟောင်ကောင်ကိုသိမ်းယူနေပါတယ်။တောင်တရုတ်ပင်လယ်ထဲမှာကျွန်းတွေစောင့်နေပါတယ်။အဲ့ဒီပင်လယ်တွင်ကျမတို့ရဲ့ရေချောင်းသွားလာပိုင်ဆိုင်ခွင့်တွေကိုစင်ခေါ်နေပါတယ်။ထိုင်ဝမ်ကိုတိုက်ငယ်ခိုက်မယ်သဘောနဲ့အပြင်းထန်ချိန်ချောင်းနေပါတယ်။ဆိုတော့ဒါတွေကိုအမေရိကန်ကပြန်တွန်းနေတာဖြစ်ပါတယ်။မြန်မာပေါ်အဓိကရည်ရွယ်တာမဟုတ်ဘဲနဲ့အရှေ့တောင်အာရှတစ်ခုလုံးအတွက်စိုးရိမ်မှုဖြစ်ပါရဲ့။ကျွန်မဆက်လက်ထောက်ပြသင့်တာကတော့အခုခါမှာတရုတ်ရဲ့ကျူးကျော်ရန်စားမှုတွေပေါ်မှာဒေါသဖြစ်စရာတွေကိုအမေရိကန်ပြည်အောင်စုကအစိုးရနဲ့အတိုက်ခံပါတီနှစ်ရက်လုံးကထောက်ခံနေကြတယ်ဖြစ်ပါရဲ့
။အမေရိကန်နိုင်ငံဟာမြန်မာနိုင်ငံကိုတရုတ်ကြီးစိုးနေမှာကိုမလိုလားပြင်မဲ့မြန်မာကိုအကူအညီပေးတဲ့နေရာမှာတော့တရုတ်လိုထိထိရောက်ရောက်မရှိဘူးလို့ဒီသူကပြောဆိုနေကြတဲ့ကိစ္စကိုလည်းပဲမမှန်ကန်ဘူးလို့သူကဆိုပါတယ်။တရုတ်ဘက်ကတုံ့ပြန်ပြီးရေးသားခဲ့တဲ့စာထဲမှာတော့အမေရိကန်ရဲ့လူရက်တွေဟာအများသောအားဖြင့်မြန်မာနိုင်ငံဖုံဖြူတူတရဲ့အတွက်အဟံအတားသာဖြစ်စေရလို့ထောက်ပြထားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီး Press Club ရဲ့တုံ့ပြန်ပြောကြားချက်အပြင် ISD မြန်မာအဖွဲ့ကတရုတ်ရေးရာကျွမ်းကျင်သူအခြေခံသုတေသီတူရဲ့သုံးသပ်ချက်တွေကိုပါဘုရင်ညာနဲ့ကျောက်ကလေးမနဲ့မှနားဆင်ကြမယ်မြမအရေးသုံးသပ်ချက်အစီအစဉ်မှာတင်ပြထားပါရခင်ဗျာစောင့်မျှော်နားဆင်ကြပါကျွန်တော်ကြော်စံပါပါ
ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေအပါအဝင်ရှေ့ပြောင်းလို့တမားတွေကိုလုပ်ငန်းဝင်တချို့မှာအကန့်အသတ်နဲ့လှုပ်လှုပ်ခွင့်ပြုမှဖြစ်ကြောင်းထိုင်းရနာပိုင်းတွေကကြေညာလိုက်တယ်လို့တရားမဝင်ဝင်လာသူတွေကိုတော့စက်တိုက်စသလိုဖမ်းဆီးအရေးယူနေတဲ့အကြောင်းပြောပြပါမယ်ကျမမအေးမှာပါကိုဗစ် ကတ္တချက်တီရှော့ပေါ်လာနေတဲ့ထိုင်းနိုင်ငံမှာမြန်မာအပါအဝင်ရှေ့ပြောင်းလို့တမားတွေကိုအလုပ်လုပ်ခွင့်ပြုရမယ့်အကြောင်းထိုင်းအစိုးရတာဝန်ရှိသူတွေကကြေညာလိုက်တာပါဒါပေမဲ့လည်းအကန့်အသတ်နဲ့သာလုပ်ကိုင်ခွင့်ရှိအောင်မှဖြစ်ကြောင်းကိုလည်းထိုင်းနိုင်ငံကိုဗစ်-19ကူးစက်ရောဂါတိုက်ဖျက်ကာကွယ်ရေးစီမံခန့်ခွဲမှုဗဟိုဌာနCCSA ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကသတင်းတောက ကျောင်းသားနိုင်ငံသားအလုပ်သမားတွေကိုစောက်လို့ရင်းနဲ့စားသောက်ဆိုင်လုပ်ငန်းတွေမှာအလုပ်လုပ်ခွင့်ဗီဇကွင့်ပြုပေးမှာဖြစ်ကြောင်းပြောဆိုသွားတာပါအလုပ်လုပ်ခွင့်ရမယ့်နိုင်ငံသားအလုပ်သမားတွေအနေနဲ့ကျန်းမာရေးထောက်ခံချက်အပြင်ကာယယောဂကူးစက်မှုကင်းရှင်းကြောင်း 14ရက်ကြာစောက်ကြည့်စစ်ဆေးမှုတွေကိုအလုပ်ရှင်ကတာဝန်ယူရမှာပါအလုပ်ရှင်တွေအနေနဲ့အလုပ်သမားတွေအတွက်ကျန်းမာရေးအာမခံချက်ပေးဆောင်ရမယ့်စီကံချက်တွေအပါအဝင် တခြားကန့်သတ်ချက်တွေလည်းပါလာတာကြောင့်လုပ်ငန်းရှင်တွေကတော့ဒီအစီအစဉ်အတွက်ပေါ်မှာတွန်းဆုံနေကြပါတယ်။တချိန်တည်းမှာပဲထိုင်းနိုင်ငံမှာအလုပ်ကိုင်အခွင့်အလမ်းတွေရနိုင်ဖို့မျှော်လင့်ချက်တွေနဲ့တရားမဝင်ဝင်ရောက်လာနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားအလုပ်သမားတွေကိုတော့ထိုင်းရလာပိုင်တွေကတက်တိုက်ဆိုသလိုနှိမ်နင်းနေတာပါ။မလကနေဇူလိုင်လဆန်းအထိတရားမဝင်ဝင်ရောက်လာသူ
1,000,000
ပိုးကူးဆက်မှုမရှိတာရင်းငါးဆယ်ကျော်လာခဲ့ပေမဲ့နိုင်ငံအပြင်ကနေဝင်ရောက်လာတဲ့ တရားမဝင်အလုပ်သမားတွေမှာယောဂပိုးတွေပါလာမှာကိုထိန်းချုပ်ကာကွယ်တဲ့အနေနဲ့ရောကိုဗစ်ကာလမှာလူကုန်ကူးတဲ့လုပ်ငန်းတွေလူလိန်ပွဲစားတွေပုံများလာနေတာကိုတားဆီးနိုင်အောင်လုပ်ဆောင်နေတာဖြစ်ပါတယ်ဆိုပြီးထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုရဲ့အကြီးအကဲဒုဗိုလ်ချုပ်ဆွန်ဖုန်းချန်တူဝင်ကပြောသွားခဲ့တာပါ။လူကုန်ကူးသူတွေအဖြစ်တန်လျာရှိသူ 95ဦးနဲ့တရားမဝင်အလုပ်သမားတန်းရီကိုဝင်ရောက်ဖမ်းဆီးခဲ့ရမှာရာနဲ့ဖြစ်ရှိတဲ့မြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရသလိုမျက်စက်မှာလည်းအဖမ်းဆီးရရှိနေကြောင်းအလုပ်သမားကူညီအဖွဲ့ဖြစ်တဲ့ AAC မှာမိတ်အဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကလည်းပြောပါတယ်မြန်မာနိုင်ငံမှာလည်းအလုပ်ကိုင်ခွင့်လမ်းမရှိကိုဗစ်ကာလမှာပြန်သွားတဲ့လူတွေကိုဗစ်မရောက်ခင်လေးမှာပြန်သွားတဲ့လူတွေအဲ့လိုလူတွေကနေထိုင်ခွင့်တောင်းတာတွေပတ်စ်ပို့တွေရှိရသားနဲ့ကျွန်တော်တရားဝင်နေဆက်ကိတ်တွေမဖွင့်သေးဘူးဆိုတော့ကြားတဲ့နေလမ်းနဲ့ကျွန်တော်လူမောင်လူကယ်ကြီးတွေနဲ့ချိတ်ဆက်ပြီးတော့ခုံးဝင်ကြတ
ခက်ခဲတော့ကြတော့ကျွန်တော်တို့ပြန်ပြီးတော့ရတဲ့နေရာနေနဲ့ပြန်ဝင်လာအဲ့ဒီမှာပဲကျွန်တော်ဖမ်းပြီးခံရပြီးတော့အခုဆိုရင်ကျွန်တော်ခိုးဝင်မြန်မာလူကမားတွေကထောင်နဲ့ဒေးလာတွေကြားခံလာရှိတယ်၆လကြားခံလာတွေရှိတယ
်ပြည်ပကရောက်လာသူ၅ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတွေ့ရှိကြောင်းဒီကနေ့ပဲအတည်ပြုခဲ့တဲ့ထိုင်းနိုင်ငံမှာပြည်တွင်းကူးစက်မှုကတော့မရှိသလောက်ပါထိုင်းနိုင်ငံမှာကပ်ရောဂါစတင်ဖြစ်ပွားချိန်ကစလို့သေဆုံးသူ58ယောက်ပါဝင်ကူးစက်သူစုစုပေါင်းကတော့3255ယောက်ရှိကြောင်းကိုလည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ကျမမအေးမှာထိုင်းနိုင်ငံနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်
VOA American တန်ကဗိုလ်ရုံးနှစ်မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုဘူရင်အာဘုံအပြည့်တင်ပြပေးပါမယ်။ကျွန်တော်ကတော့မြန်ဆန်ဆမ။ Once lauded now criticized uncertainty due to run in Myanmar election တချိန်ကချီးကျူးခံခဲ့ရပေမဲ့အခုဝေဝံခံနေရတဲ့ဒေါက်ဆန်ဆူဂျီရေကောက်ပြန်ဝင်ပြန်မယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်မချင်းအောင်ဆိုင်ကို AP သတင်းဌာနမှရေးသားထားတဲ့ဆောင်မကိုတင်ပြပေးချင်ပါတယ်။မြန်မာကောင်းဆောင်တော်ဆန်းစုကြည်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှိတိုင်းတဲ့အကြောင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူကအင်္ဂါနေ့မှာပြောလိုက်တာနဲ့ဆက်ရှိထားပါတယ်။ပါတီရဲ့လွှတ်မှုဆောင်ကော်မတီစည်းဝေးမှာဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့နိုဝင်ဘာလ၈ရက်နေ့မှာပြုလုပ်မယ့်ရွေးကောက်ပွဲမှာပါဝင်မယ်လို့ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာဇော်မြင့်မောင်ကကြေညာလိုက်တာလို့ဆိုပါတယ်။မွတ်စလင်လူနည်းစုတွေနိုင်ငံကနေထွက်ပြေးသွားကြတဲ့ကိစ္စနဲ့ပတ်သက်လို့ နိုင်ငံတကာရဲ့ဝေဖန်မှုတွေခံရတဲ့ဒေါ်ဆန်းစုကြည်ကအသေးစိတ်ကိုလာမယ့်အချိန်မှာရှင်းပြမယ်လို့ဆိုပါတယ်စစ်အစိုးရလက်ထက်မှာရေးဆွဲခဲ့တဲ့ဖွဲ့စည်းပုံရှင်းကဥပဒေရဲ့ကန့်သတ်ချက်အရဒေါ်ဆန်းစုကြည်ဟာတိုင်းပြည်ရဲ့သမ္မတဖြစ်ခွင့်မရှိဘဲဖြစ်နေတယ်လို့ဆိုပါတယ်နိုင်ငံတော်တိုင်းငံပုဂ္ဂိုလ်ဆိုတဲ့ယာယီဟာသူမကိုတိုင်းပြည်ကြီးကအဖြစ်တာဝန်ပေးရဖို့တမင်တည်ထင်ထားတဲ့ယာယီဖြစ်တယ်လို့ဆောင်းမရှင်းကရေးပါတယ်ဒါအပြင်ဒေါ်ဆန်းစုကြည်ဟာနိုင်ငံသားဝန်ကြီးယာယီကိုလည်းယူထားသူဖြစ်တယ်လို့ဆိုပါတယ်2015ရွေးကောက်ပွဲမှာ NLD ပါတီပြတ်တက်နိုင်ရပြီးတဲ့နောက်တိုင်းပြည်ကို25နှစ်ကြာအကြမ်းဖက်အုပ်ချုပ်လာတဲ့စစ်အာဏာရှင်စနစ်ချုပ်ငြိမ်းသွားစေတယ်ဆိုတာကိုလည်းဆောင်းမမှထပ်တင်ဖော်ပြထားပါတယ်။ဒါ့အပြင်လည်းရိုဟင်ဂျာပြည်ထောင်နာဖြစ်လာခဲ့ပြီးအိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကို9သိန်းခွဲနီးပါးထွက်ပြေးသွားခဲ့ရတာတိုင်းပြည်အတွက်အရေးပါတဲ့ပြည်ပြင်ပြောင်းလဲမှုတွေကို NLD ဆိုရကလုံမပေးနိုင်တာ2008ဖွဲ့စည်းပုံအရလွှတ်တော်အတွင်းတပ်မတော်သားကိုယ်စားလှယ် 25 ရာခိုင်နှုန်းနေရာယူထားတာကြောင့်လွှတ်တော်အတွင်းဥပဒေတော်တော်များများကိုအဆိုပြုပြဋ္ဌာန်းမှုကန့်သတ်တွေရှိနေတာအစတဲ့လက်ရှိအစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းဆောင်းမမထောက်ပြရေးသားထားပါတယ်။ဒီတော့အတွင်းမှာပဲပြည်သူ့ရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲတွေကိုဒါမဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ကြေညာလိုက်တဲ့ချက်ကိုလည်းဆောင်းမမထပ်သွင်းဖော်ပြထားပါတယ်။ဒါမဲ့2015ရွေးကောက်ပွဲတုန်းကမဟာပြူဟာရ NLD ပါတီနဲ့မဟာမိတ်ဖြစ်ခဲ့တဲ့နိုင်ငံရေးပါတီတွေကအခုဒီချိန်မှာတော့အရင်လိုဆက်ရှိနေကြမှာမဟုတ်တော့ဘူးလို့ဆောင်းမချင်းကဆိုပါတယ်။နိုင်ငံအတွင်းကတိုင်းရင်းသားလူနည်းစုတွေလူလားတက်နေတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရရှိရေးကို NLD ဆွေးရကဆန်းပေးနိုင်ခြင်းမရှိတဲ့အတွက်သူနဲ့ NLD ကြားနိုင်ငံရေးရရည်တည်မှုတွေကွဲပြားလာကြတယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒါကြောင့်လည်းတိုင်းရင်းသားနိုင်ငံရေးပါတီတွေဟာ NLD နဲ့ပူးပေါင်းမဲ့အစားသူတို့ချင်းချင်းမဟာမိတ်အဖွဲ့လွှတ်ဆောင်ကြလိမ့်မယ်လို့ဆိုပါတယ်။ရွေးကောက်ပွဲမှာလူပေါင်း38တန်းကျော်မဲပေးခွင့်ရကြလိမ့်မယ်လို့ကော်မရှင်ကကြေညာထားပါတယ်။ပြည်အောင်စုအဆင့်ပြည်နယ်နဲ့တိုင်းအဆင့်နဲ့ဒေသခံအဆင့်အသီးသီးတို့အတွက်အမှတ်နေရာပေါင်း1182နေရာရှိတယ်လို့ဆောင်းမမှဖော်ပြထားပါတယ်ခင်ဗျာ။အပြည့်စုံကတော့ www.latimes.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
ယူအေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။လူမာလာရှိရနေ့မှာကျင်းပမှုစီစဉ်ထားတဲ့2020ပြည်ပါတီစိုဒီမိုကရေစီအတွက်ရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်လက်ဆန္ဒရှင်အကြီးအတွက်ငါးသန်းပတ်ဝန်းကျင်ရှိတယ်လို့ခန့်မှန်းထားပါတယ်ဒီလိုမဲဆန္ဒရှင်တွေအပြင်အရင်ရွေးကောက်ပွဲတွေမှာမဲပေးခွင့်ရှိပေမဲ့အကြောင်းအမျိုးမျိုးကြောင့်မဲမပေးခဲ့ရပဲအခုလာမဲ့ရွေးကောက်ပွဲမှာမှမဲပေးကြမဲ့သူတွေလည်းရှိနေပါသေးတယ်ဒီရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမဲ့မဲဆန္ဒရှင်တွေရဲ့အခမ်းအနားကဘယ်လောက်အရေးပါပါသလဲသူတို့မဲပေးတဲ့အခါမှာဘယ်ချက်ကိုအဓိကကြည့်ပြီးမဲပေးဖို့ဆုံးဖြတ်ဖို့ရှိပါသလဲအမျိုးသမီးမဲဆန္ဒရှင်တွေကရောဘယ်လိုအချက်ကိုအဓိကကြည့်ဖို့ရှိပါသလဲစာရတွေကိုအခုဆွေးနွေးကြမှာနားဆင်ရပါမယ် The fifth pillar အဖွဲ့ကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေတယ်ဖြစ်သူဦးနေဝင်းတိုင်းဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လေးငယ်တို့ပါဝင်ဆွေးနွေးထားတာပါခင်ဗျာဦးနေဝင်းတိုင်းနဲ့ဒေါခင်လေးငယ်ဒီရီစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာဟုတ်ကဲ့မင်္ဂလာပါခင်ဗျာဟု
တ်ကဲ့
ကျွန်တော်တို့ဒီညအဓိကတော့ဒီ2020ရွေးကောက်ပွဲမှာပထမဆုံးကြိမ်းနေပေးမဲ့လူငယ်တွေလို့ဆိုရမှာပေါ့လေ။တော့အဲ့ဒီအချိန်ကြမှာအသက်ပြည့်နေဆိုတော့ကျွန်တော်သိထားသလောက်ဒီရွေးကောက်ပွဲမှာပထမဆုံးကြိမ်းနေပေးမဲ့လူကြီးတွေက၅သန်းပတ်ဝန်းကျင်ရှိတယ်လို့ကျွန်တော်သိထားတယ်။အဲ့ဒါဟုတ်ပါလား
။ဟုတ်ကဲ့ခင်ဗျာ။ဟိုကကျွန်တော်တို့ဒီစီးထုတ်ပြန်တုန်းကတော့ကျွန်တော်၅သန်းမိမိရှိတယ်ပေါ့လေနော်။ဥပမာကျွန်တော်တို့ဒီသူတို့ဒီထုတ်ပြန်တဲ့ကာလတုန်းက UEC ကထုတ်ပြန်တဲ့ကာလတုန်းကသူကဒီဘာဘာ2020ဒီဇင်ဘာလအထိကိုသူကဟိုပါအဲ့ဒီလောက်အထိကိုသူကကောက်ထားတာပေါ့လေစီးရင်ကိုအဲ့တော့အခုကကျွန်တော်နိုဝင်ဘာလ10ရက်နေ့မှာလုပ်မယ်လို့ပြောလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အရင်အတွက်ကတော့အနေနဲ့ရော့သွားနိုင်တဲ့အနေထားတော့ရှိနေမယ်လို့ထင်ပါတယ်ခင်ဗျာလုပ်ပေမဲ့လို့လည်းကျွန်တော်တို့ကတော့ဒီလူကြီးကတော့၅သန်းလောက် first time ယူဖို့တာ၅သန်းလောက်ရှိတယ်လို့ကျွန်တော်ပြောကြပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီ၅သန်းဆိုတဲ့အရေးအတွက်ကမနေဘူးပေါ့နော်ပထမဦးဆုံးတင်နေပေးမယ့်လူကြီးအတွက်ကဆိုတော့ဒီထဲမှာအမျိုးသမီးအရေးအတွက်လည်းပါလာမှာပဲမက်ခင်လင်းကတော့ကြတော့ရွေးကောက်ပွဲမှာနိုင်ငံရေးမှာအမျိုးသမီးတွေရဲ့ခံကဏ္ဍအမျိုးသမီးပိုပါဝင်လာဖို့အဓိကလှုပ်ဆောင်နေတဲ့အဖွဲ့အစည်းဆိုတဲ့အခါကြတော့ဒီအမျိုးသမီးပထမအကြိမ်မဲဆန္ဒရှင်တွေနဲ့ပတ်သက်လို့ရောမကင်လင်းငယ်တို့အဓိကဘာတွေလုပ်နေတာရှိပါလဲ
ဟုတ်ကျမတို့ဒီမဲဆန္ဒရှင်အသိပညာပေးတဲ့ဟာမျိုးတွေလုပ်ပါလေရှင်အဲ့ဒီမှာတော့ကျမတို့ဒီအမျိုးသမီးကြီးရောမဟုတ်ဘူးပေါ့ဒီတိုင်းရင်းသားဒေသတွေနောက် we data တွေမှာဗောနကျွန်တော်တို့ရဲ့စီမံတဲ့ area မှာပါတဲ့ data တွေမှာကျွန်တော်တို့ကမဲဆန္ဒရှင်ပညာပေးเออลงเลยสิเนี่ยก็ตินแน่นี่ลงทาวกูก็รอโควิดกาลาဖြစ်တဲ့အတွက်เออဒီ Facebook စာမျက်နှာတွေကနေပြနိုင်ငံသားအသိပညာပေးဟာတွေလုပ်တယ်နောက်တချို့ Zoom meeting နေနဲ့ဒီ data မှာရှိတဲ့လူတွေကိုတင်နန်းပေးသူတို့ကနေတစင်စင်းပွားတာမျိုးတွေလုပ်တယ်ရှင်အဲ့ဒီမှာအမျိုးသမီးကတော့အနည်းဆုံးတင်နန်းမှာ80ရာခိုင်နှုန်းပါဖို့ပေါ့เนาะဒါမျိုးတွေလုပ်ထားပါတယ်အဲဒီ first time voter ကတော့အသက်အရွယ်အရာ first time voter လို့အခုစည်းရင်းထုတ်ဝင်မယ်တကယ်တမတို့ဒီတွေ့အဲလေးလာတွေ့ရှိတဲ့တင်နန်းတွေကအတွေ့အကြုံကြီးကအဝေးလံခေါင်ထားတဲ့နေရာမှာအမျိုးသမီးအများစုကမှတ်ပုံတင်မရှိထားဘူးမရှိကြတော့ဒီမဲမထည့်ခဲ့တဲ့ဟာ2015မှာလည်းမဲမထည့်ရတဲ့လူတွေပေါ့လို့သူတို့လည်း2020မှာတော့မင်းထည့်နိုင်မှုကျမတို့တင်နန်းနေရာတစ်ဆင့်အဲဆွဲဆောင်နေပေါ့နော်နောက်အပညာပေးရဲအဲ့ခါသူတို့တွေလည်းဒီ first time voter အုပ်စုတွေမှာတော့ပါတ
ာပါတာပေါ့ဒါစိတ်ဝင်စားစရာပဲအသက်ပြည့်တာကြောင့်မို့အသက်အရွယ်ကြောင့်မို့လို့ပထမဆုံးဒီမဲပေးတဲ့စီးရင်ထဲမှာဝင်သွားတဲ့အပြင်ကိုအသက်ပြည့်ပြီးတော့ညာလဲပဲငကူတုံးကအချိန်ဒီအကြောင်းတောင်းမဲမပေးခဲ့ဘူးတဲ့လူတွေဒီလဲပဲဒါပထမဆုံးဒီမဲပေးမဲ့လူစီးရင်ထဲမှာပါတော့တာဖြစ်တာပေါ့လို့ဆိုတော့ကိုနေဦးနိုင်ဒီအစီအတွက်ကမနေဘူးဗျာမနေဘူးဆိုတဲ့အခါကျတော့ဒီပထမဆုံးဒီမဲပေးမဲ့လူတွေလဲပေးကြဖို့မဲလုံကိုသွားဖို့မဲပေးကြဖို့ကိစ္စကဒီရွေးကောက်ပွဲအတွက်ဘယ်လောက်ရေးပါတယ်လို့ပြောနိုင်ပါလဲ
အဲကျွန်တော်တို့ဒီကိစ္စကတော့ဒီမိုကရေစီကိစ္စဖြစ်သွားတာပေါ့နော်ကျွန်တော်တို့ဒီမိုကရေစီလို့ပြောလိုက်လို့ရှိရင်တော့ကျွန်တော်တို့လူတိုင်းရဲ့အတန်းတွေပါဝင်ရမယ်လူတိုင်းညီညာရှိတယ်လူတိုင်းပါဝင်ခွင့်ရှိရမယ်ဆိုတဲ့အဲကိစ္စလိုမျိုးဖြစ်ပါတယ်ခဏတကယ်လို့ဒီလူငယ်၅တန်းလောက်ကသူတို့ကမဲထွက်မပေးကြဘူးဆိုလို့ရှိရင်ဒီ၅တန်းလောက်ဆိုတော့ကျွန်တော်တို့တကယ်ကိုများတဲ့အယူအဆဖြစ်ပါတယ်အဲ့တော့အဲ့ဒီလူတွေမဲထွက်မပေးကြဘူးဆိုလို့ရှိရင်သူတို့ရဲ့ကိုစားပြုမှုလေးတွေကကျွန်တော်ရှုံရှုံသွားတာပေါ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ first time youth voter ကအမှအရေးကြီးတဲ့အနေအထားမှာရှိတယ်လို့ကျွန်တော်တို့ကမြင်နေပါတော့။ဘာလို့လဲလို့ပြောတဲ့အခါမှာအခုဒီတကြိမ်မဲပေးပြီးတော့လို့ရှိရင်လည်းသူတို့ကနောက်လာမယ်လာမယ်ရုပ်ောက်ပွဲတွေမှာအစဉ်ဆက်မဲပေးကြမယ်သူတွေဖြစ်တယ်။အဲဒါကြောင့်မလို့ first time တွေကသူတို့ကဒီမဲပေးတဲ့အနေအထားကိုရသွားမယ်ဆိုလို့ရှိရင်နောက်ကျလို့ရှိရင်လည်းမဲကိုအစဉ်ဆက်ပေးသွားနိုင်တဲ့သဘောလိုမျိုးဖြစ်တာပေါ့။အဲ့တော့ကျွန်တော်တို့ရဲ့ဒီပညာရေးစနစ်မှာရောပဲကျွန်တော်စနစ်မှာရောပဲကဒီဒီမိုကရေစီပညာရေးစနစ်မရှိနေတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့အားနည်းနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်မဲဆိုတာဘာကြောင့်ပြရတယ်ဒါမျိုးတွေမတိခဲ့ဘူးဒီမိုကရေစီပရိုက်တစ်တွေမရှိခဲ့ဘူးဆိုလို့ရှိရင်လည်းအဲ့ဒီလူတွေကကြီးသွားတာနဲ့မြတ်တမိတဲ့တမိတဲ့ကြီးသွားတာနဲ့မြတ်ကျွန်တော်ဒီမိုကရေစီခိုင်မာအားကောင်းတာပုံကိုကျွန်တော်တို့ကအထောက်အပံ့မဖြစ်စေဘူးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့မကင်လင်းရောဒီပထမဦးဆုံးချိန်မဲ့ပေးဖို့ကျိုးဝင်သူတွေမဲ့ပေးဖို့ကိစ္စဒီဒီလာမဲ့ရွေးကောက်ပွဲအတွက်ဘယ်လောက်ရှိပါတယ်လို့မြင်ထားပါတယ်
ဟုတ်ကဲ့ဒီနိုင်ငံသားတွေမဲပေးဖို့ကတော့ဒီကျမတို့အနေနဲ့ကတော့ပထမအကြိမ်နဲ့ဖြစ်ဖြစ်ပဲတဲ့အခုမဲပေးဖို့အခွင့်အရေးရှိတဲ့လူများလူတိုင်းပေါ့နော်မဲပေးဖို့အခွင့်အရေးကြုံလာပြီဆိုရင်မဲပေးစေချင်တာပါပဲဒါပေမဲ့ဒီ theory တွေနောက်ဟိုပေါ့ယူဆချက်တွေအရာ first time voter ကဘာတွေအတွက်အရေးကြီးလဲဆိုရင်ခုနလိုနိုင်ငံရေးအလှည့်အပြောင်းလည်းဖြစ်သွားနိုင်တယ်ပေါ့ခုနလိုနိုင်ငံရေးပါတီအနေနဲ့ဆိုရင်တချို့ပတ်ဒီအရင်ရွေးကောက်ပွဲမှာရှိတဲ့ရလက်ကတော့ခုနနိုင်ငံရေးအခြေအနေစိုးစိုးဝါးဝါးတစ်ခုခုပေါ့ဒါမှမဟုတ်လေတစ်ခုခြားခြားမရှိခဲ့ဘူးဆိုရင်အဲ့ဒီရလက်အတိုင်းနောက်ရွေးကောက်ပွဲမှာလည်းအနိုင်ရဟိုပေါ့နော်ဟိုမဲအပြတ်တက်နိုင်ထားခဲ့အနိုင်ရရဲ့ပါတီကပဲဆက်ပြီးနိုင်မှုအလားအလာရှိတယ်ပေါ့သို့တော့ first time voter ရဲ့ result ဟိုရလက်ကဒါသူတို့ဆန္ဒမတိရသေးဘူးဆက်အခါမှာဒီဒီအတိုင်းအခံပါတီ formula ပေါ့နော်ဒီ
နောက်ထပ်ပါတီဖြစ်ပြီပေါ့
အပြတ်တက်မနိုင်ထားတဲ့ပါတီတွေကဒီ first time voter ရဲ့ဦးစားပေးပြီးသူတို့ပါတီရဲ့မူဝါဒတွေသူတို့ယူကဝယ်နိုင်ဘာလုပ်မယ်ဆိုတာညားသွားပြီးမဲဆွဲလေးရှိရပေါ့ဒါကြောင့်ဒီ first time voter တွေကဒီယူကဝယ်ရလက်အတွေ့လည်းသူကအပြောင်းလဲတစ်ခုဖြစ်နိုင်တဲ့အနေအထားပါရှိ
စိတ်ကိုရေးပါတယ်ဆိုစားပဲဟုတ်ကဲ့ခင်ဗျဆိုတော့ကိုနေဝန်နိုင်ကိုနေဝန်နိုင်တို့တည်ထားသလားအခုကကိုနေဝန်နိုင်တို့ကဒီမဲဆန္ဒရှင်နေနေပညာပေးတာတိဆက်တာတွေရှိနေတဲ့အခါကျတော့ကျွန်တော်ဒီနေရာမှာစိတ်ဝင်စားတာဒီပထမဦးဆုံးကြီးနေပြီးမဲ့လူငယ်တွေလို့ပဲကျွန်တော်ဆိုကြပါဆိုဒီလူငယ်တွေကဒီတိုင်းပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်လို့ရွေးကောက်ပွဲနဲ့ပတ်သက်လို့ဟလာသူတို့ရဲ့စိတ်ဝင်စားမှုကရောအကြမ်းကြီးကိုနေဝင်နိုင်လို့ဘယ်လိုသိထားလဲ
အဲဒီဟာကကြတော့ကျွန်တော်တို့၃မျိုးလောက်တော့ဖွဲ့ပြီးတော့မှပြောရမယ်ခင်ဗျနည်းနည်းရှင်းရှင်းဝေးပြောရမလားမသိဘူးခင်ဗျဟိုပထမတစ်ခုလူငယ်အုပ်စုကတော့အုပ်စု၃စုပေါ့လေပထမအုပ်စုကတော့ကျွန်တော်တို့ကနိုင်ငံရေးစိတ်ဝင်စားတယ်မဲဘယ်လိုပေးရမလဲဆိုတာလည်းသိတဲ့အုပ်စုနောက်တစ်ခုကကြတော့ကျွန်တော်နိုင်ငံရေးစိတ်ဝင်စားတယ်ဒါပေမဲ့မဲဘယ်လိုပေးရမလဲဆိုတာမသိတဲ့အုပ်စုဘာတွေမဲပေးရမလဲဆိုတာမသိတဲ့အုပ်စုနောက်ဆုံးတစ်ခုကတော့ကျွန်တော်နိုင်ငံရေးကိုလည်းစိတ်ဝင်စားဘူးမဲဘာကြောင့်ပေးရတယ်ဆိုတာလည်းမဲပေးရစနစ်လည်းတော်တော်မသိဘူးဆိုတဲ့အုပ်စု၃စုကျွန်တော်တို့တွေ့နေတာလေးတွေ့ရပါတယ်ခင်ဗျအဲ့တော့ဒီ၃စုထဲမှာနိုင်ငံရေးလည်းစိတ်ဝင်စားတယ်ကျွန်တော်တို့ဒီပါဝင်လည်းပါဝင်မယ်မဲလည်းပေးမယ်ဆိုတဲ့အုပ်စုကတော့ကျွန်တော်တို့နည်းနေသေးတယ်ခင်ဗျအခုအထူးချင်းမျိုးကြီးပြကြီးမှာပေါ့လေရှမ်းပြည်မှာပြောမယ်ဆိုရင်ကျွန်တော်တို့မျိုးကြီးမှာတိုင်းတုံတို့တချလေးတို့အဲ့ဒီလောက် ောက်ကလူတွေပဲကျွန်တော်တို့ကမဲပြီးတော့စိတ်ဝင်စားတယ်။ကျန်တဲ့လူငယ်တော်တော်များများကတော့ကျွန်တော်တို့ကနှုတ်ဆုထဲမှာပါတဲ့လူငယ်တော်တော်များများကတော့ကျွန်တော်တို့ကပါလဲဆိုတော့မဲပြီးတဲ့စနစ်ကိုမတိကျဘူးဆိုတဲ့အချက်လေးတွေကျွန်တော်တို့ဟိုတွေ့ရပါတယ်ခင်ဗျ။အဲ့တော့ဒီကောင်လေးတွေကအခုဒါဒါလေးတွေစင်ခေါ်မှုတွေပေါ့လေ။ကျွန်တော်တို့ကပြန်သူပြရဖြစ်ချင်တာပေါ့အဲ့တော့ကျွန်တော်တို့ခုလူငယ်တွေကို voter education တွေပေးလိုက်တယ်သူတို့အနေနဲ့သူ့တငယ်ချင်းတွေကိုပြန်ပြီးတော့မှဒါကဘလောက်အရေးကြီးတယ်ဆိုတဲ့ဟာမျိုးကိုကျွန်တော်စင်ပွားလုပ်သွားချင်တာပေါ့လေ
ဒီ
လိုမျိုးလည်းကျွန်တော်တို့ကစင်ခုံမှုတော့ရှိနေတော့မယ်အဲ့တော့ဆရာမင်းခွန်ကျွန်တော်တို့အကြံပြင်းပြန်ပြောမယ်ဆိုလို့ရှိရင်စိတ်ဝင်စားတဲ့အုပ်စုနဲ့မင်းဘယ်လိုပေးရမလဲဆိုတဲ့အုပ်စုကနေတယ
်
ကျွန်တော်မဲဘလို့ပေးရမလဲဆိုတာမတိတဲ့အုပ်စုကကျွန်တော်တို့အရင်များတယ
်
အဲ့ဒီထဲမှာတောင်မှစိတ်ဝင်စားတဲ့သူနဲ့စိတ်မဝင်စားတဲ့သူမယောက်ကျွန်တော်ရှိနေသေးတာပေါ့အ
ဲ့
တော့စိတ်ဝင်စားတဲ့မဲမပေးတတ်တဲ့သူကိုကျွန်တော်တို့ကပေါ်ပေါ် voter education တွေလုပ်ရတာလွယ်တယ်ကျွန်တော် training ဖက်ဖို့ပါအောင်ကျွန်တော်တို့ဖိတ်ခေါ်ရတာနည်းနည်းလွယ်တယ်ပေါ့နော
်
ဟိုကျွန်တော်တို့နောက်ဆုံးအုပ်စုကတော့ကျွန်တော်တို့ကတော်တော် challenge ဟိုဖြစ်ပါတယ်ခင်ဗျာ
တို့
ဒီဟိုအသိပညာပေးဖို့လဲဟိုနည်းနည်းခက်တယ်တို့စီကိုကျွန်တော် outreach ဖြစ်ဖို့တော့မှကျွန်တော်တို့တော်တော်လေးကိုပေါ်ပေါ်ဆင်ခုံမှုရှိနေတဲ့အနေထားဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာမကင်းလေးတွေကကြတော့ဒီအမျိုးသမီးမဲဆန္ဒရှင်တွေအဓိကဆိုတဲ့အခါကျတော့အမျိုးသမီးမဲဆန္ဒရှင်တွေအနေနဲ့ကရောမကင်းလေးတွေဘယ်လိုရှိပြီးလဲမျိုးကောက်ပွဲကိုစိတ်ဝင်စားကြရလား
အာဟုတ်ကဲ့ဒီအမျိုးသမီးတွေကတော့စိတ်ဝင်စားပါတယ်ရှင်သို့တော်လည်းသူတို့စိတ်ဝင်စားပေမဲ့ဒီပါဝင်ဆောင်ရွက်ဖို့အခွင့်အလမ်းကနည်းတာပေါ့ဥပမာရွေးကောက်ပွဲရှိရတာသိတယ်သို့တော်အဲ့ဒီမှာကအိမ်အလုံးမအားတာမင်းရောအရန်ဝေးတဲ့နေရာမျိုးတွေသွားဖို့အခက်အခဲပေါ့နော်လုံခြုံရေးစိတ်မချရတာမျိုးဆိုတုံတန်မသွားရတာမျိုးတွေရှိတယ်အထူးသဖြင့်ဒီ pre-bet ကဖြစ်နေဒေသတွေမှာဆိုရင်အမျိုးသမီးတွေမဲဖို့အခွင့်အလမ်းအရန်နည်းတယ်ပေါ့နော်မျိုးပေါ်မှာကတော့ကဒီပုံမှန်အခြေအနေရှိရပေါ့နော်ဒီစာဝန်ဒီလေအရင်မလုံးပန်းအောင်ဘာညာဆိုရင်တော့အမျိုးသားရဲ့အမျိုးသမီးရဲ့မခွဲခြားဘူးပေါ့မဲရတော့ပေးကြပါတယ်ဒီအရင်ဝေးလံခေါင်ပြားရဲ့နေရာတွေမှာဆိုလို့ရှိရင်တော့အမျိုးသမီးတွေကအဲ့ဒီမကဆရာပြောသွားသလိုပဲမသိလို့မပေးရတွေလည်းရှိတယ်တချို့ကလည်းသိပင်ပဲလည်းပဲမပေးနိုင်ဘူးပေါ့ဒါမဲ့ကျမတို့ဒီဖြစ်စေတင်တာကတော့မျိုးပေါ်မှာပဲဒီဝီလန်ခေါင်ပြားရဲ့နေရာတွေရပဲဒီ free back ဖြစ်တဲ့လူတွေပဲဒီယူသောက်ဝဲမှာအတိတ်ပဲရှိရဲ့မဲပေးခြင်းဖြစ်ဒီနေ့မှာအဲဒီမဲယူသောက်ပွဲနေမဲထည့်ရမယ်ဆိုမဲယုံသွားပြီးတော့မဲယုံပါဝါရောက်မှဘဲတစ်ခုဘလို့နှိပ်ဘလို့နှိပ်ဆိုပြီးတော့စိတ်ခင်းတဲ့ဟာဒီမဲထည့်ရမျိုးမဟုတ်ပဲပေါ့နော်အဲအတိပဲရှိရှိနဲ့ဖြစ်စေခြင်းနဲ့အဲ့လိုမျိုးဖြစ်ဖို့တော့ကျမတို့တွေလည်းစူးစမ်းနေတယ်ဒီတဖြည်းတဖြည်းတော့ဆက်စူးစမ်းအောင်ပါရှင်အခုလက်ရှိရွေးကောက်ပွဲအနေထားကတော့ခုနအဲတချို့လူတွေကဒီရွေးကောက်ပွဲမဲထည့်ရမယ်ဆိုလို့ဒါမဲယုံသွားကြတယ်ပေါ့နော
်
အော်ဒီတချို့ဟာဒီမဲပေးခြင်းအရာရာမှုတိတ်မသိရဲ့လူအနေထားရဲ့လည်းတွေ့ရပါရှင်
နောက်တစ်ခုကဆိုတော့ကော်မရှင်ဘက်ကပေါ့နော်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကဟိုတလောလေးကပဲပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ဒီရပ်ဖက်လူမှုဖွဲ့စည်းတွေ့ပြီးဆွေးနွေးကြတယ်ဆိုတော့အဲ့လိုဆွေးနွေးတဲ့နေရာမှာဗာများသိကြရလဲမသိကျွန်တော်အဓိကဒီနေရာမှာနေချင်တာကဒီပထမဆုံးချိန်မဲပေးတဲ့လူတွေဟလာအသက်ပြည့်လို့မဲပေးတဲ့လူတွေဖြစ်ဖြစ်အရင်ကမပေးခဲ့ဘဲနဲ့ခုမှပေးမဲ့လူတွေပဲဖြစ်ဖြစ်ဒီလူတွေရဲ့မဲပေးပိုင်ခွင့်မဆုံးရှုံးအောင်လို့ကော်မရှင်ကဘာတွေလုပ်ထားတယ်လို့ကိုနေဝင်နိုင်လို့သိထားလဲ
အဟုတ်ကဲ့အဓိကတော့ကျွန်တော်တို့ဒီတိတ်ဆုံပွဲမှာလဲပေါ့เนาะကျွန်တော်တို့ဒီ message ထုတ်ပြန်တဲ့ကိစ္စပြောတာပေါ့အဲ့တော့ကျွန်တော်ဒီမှာ message တစ်ခုအကြုံတော့ဟာပေါ့ LinkedIn လို့ပေးချင်တာကလေကျွန်တော်တို့ mail ခွင့်ရရှိဖို့တက်ဆိုလို့ရှိရင်အရေးကြီးဆုံးအချက်တစ်ချက်ကကျွန်တော်ပါလဲလို့ပြောလို့ရှိရင် message ထဲမှာကိုယ့်နာမည်ပါဝင်ဖို့ကအရေးကြီးဆုံးပဲဖြစ်တယ်ပေါ့လေအခုဆိုလို့ရှိရင်ကျွန်တော်တို့ဒီ July 25ရက်နေ့ဆိုလို့ရှိရင် message ထုတ်ပြန်မယ် August 9ရက်ထိသူကထုတ်ပြန်မယ်လို့ပြောထားတာဖြစ်တယ်အဲ့တော့ first time you voter တွေအနေနဲ့ကစင်ခမှုရှိနိုင်တာကပါလဲလို့ပြောတဲ့ခါမှာအရင်တုန်းကဒီ message ထဲမှာပါဝင်ချက်ပြတဲ့လူရှိတယ်ခုနဆက်မခင်လေးညပြောသွားတဲ့မပုံတင်မရှိတဲ့ကိစ္စမျိုးတွေပေါ့နော်အဲ့တော့မပုံတင်မရှိလို့တွားပြီးတော့မှမဲဆင်းထဲမှာမထည့်တော့ဘူးဆိုတော့ကိစ္စမျိုးတွေကျွန်တော်တို့တော်တော်ကြုံရပါတယ်အထူးသဖြင့်ဒါကဝင်းလိုက်ခေါင်ပြတဲ့နေရာမှာတော့မဟုတ်ဘဲနဲ့ရန်ကုန်တိုင်းဒီနာကြီးဒလမှာပေါ့လေနော်အဲ့ဒါဒလဖက်ဟုတ်ဖက်ကျွန်တော်ရန်ကုန်ဖက်တန်းမှာတင်ပေးကျွန်တော်တို့ဒီအလုတ်သမားကိစ္စတွေနဲ့ပတ်သက်ပြီးတော့မှအင်တာဗျူးတွေတွားတဲ့အခါမှာဘာသူရလဲလို့ပြောတဲ့အခါမှာအလုတ်သမားတော်တော်များများလူတင်ဖွဲဒီမှာနေထိုင်တဲ့လူတော်တော်များများမှာမပုံတင်ရှိမနေကြဘူးခင်ဗျာမပေါ်တယ်မရှိတဲ့ခါကျတော့သူတို့သွားမပြောရင်မဲလဲပေးဖို့ဆိုတာဝေးတယ်မဲစင်းထဲမှာပါဖို့တော့မသိသွားမပြောရကြတဲ့အနေထားမျိုးလေးရှိတာကိုကျွန်တော်တို့ကြုံတွေ့ရတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကနံပါတ်1အနေနဲ့ကျွန်တော်တို့လူငယ်တွေနဲ့ကိုဆက်ရှင်လေးပြည့်ပြီလို့ပြောတဲ့ခါမှာမပုံတင်ရှိသည်ဖြစ်စေမရှိသည်ဖြစ်စေဒါလည်းပြဿနာတစ်ခုပါခင်ဗ
ျ
ဒီဆက်ရှင်လေးပြည့်ပြီးတတ်တာနဲ့ဒီနေ့ပြည့်တာနဲ့ဒီနေ့မပုံတင်တန်းရတဲ့အနေထားမျိုးလိုမရှိနေဘူးကျွန်တော်တို့ပါလေအဲ့ဒါကြောင့်မလို့ကျွန်တော်တို့ကကိုယ်မှာမပုံတင်ရှိသည်ဖြစ်စေမရှိသည်ဖြစ်စေကျွန်တော်တို့ဆက်ရှင်လေးပြည့်တယ်ဆိုတဲ့အထောက်အထားတစ်ခုခုယူပြီးတော့မှ တဆိုင်ရာရဲ့ကြီးကော်မရှင်ကိုတွားပြီးတော့မှမေးစင်းဟောပေါ့ကိုယ့်ရဲ့ပုံစံမျိုးမျိုးရှိပါတယ်အဲ့ဒီပုံစံနဲ့ကျွန်တော်တို့ကဒီမေးစင်းထည့်ပေးဖို့အတွက်ကိုကျွန်တော်တွားပြီးတော့မှပြောရမှာဖြစ်ပါတယ်အဲ့ဒီကြောင့်မှကျွန်တော်တို့ရဲ့နာမည်စင်းကပါသွားမယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်မေးပေးခွင့်ရမှာပေါ့လေနော
်
အဲ့တော့သူကမပုံတင်ရှိမှမေးစင်းနဲ့ပါမှာမဟုတ်ပဲနဲ့ session ကြီးပြည့်တယ်ဆိုတဲ့အထောက်အပံ့ခုခုကျွန်တော်တင်ပြနိုင်ခဲ့တယ်ဆိုလို့ရှိရင်ကျွန်တော်ပုံစံ၃နဲ့အမိထည့်ဖို့အတွက်ကျွန်တော်တို့ကတောင်းဆိုလို့ရတယ်ဆိုတဲ့အချက်ကတော့အရေးကြီးဆုံးပေါ့လေ
ဟုတ်ကဲ့
ဟုတ်တော့ကျွန်တော်ယူကော့ဘက်ကော်မရှင်ကတော့ဇူလိုင်25ရက်နေ့ August 9ရက်နေ့တို့ဆောင်ရွက်ပေးမှာဖြစ်ပါတယ်ဒါလည်းကတော့ကျွန်တော်တို့အရေးကြီးတဲ့ movement တစ်ခုဖြစ်တယ်ပေါ့ခင်ဗျ
ဟုတ်ကဲ့ဆိုတော့ marketing ငယ်ရောဒီကော်မရှင်ဘက်ကလှုပ်ထားတဲ့ပတ်သက်ပြီးတော့ခုနကကိုနေဝင်းနဲ့ပြောထားတဲ့ပြင် marketing ငယ်တို့ထပ်တည်ထားတာဗာများရှိနေတယ်ဒီလူတွေမဲပေးပိုင်ခွင့်မဆိုးရှိုးအောင်ကော်မရှင်ဘက်ကဘာတွေနဲ့အခိုင်အမာလှုပ်ထားပါလဲ
ဟုတ်ကဲ့ပေါ့ magazine ခုနအရေးကြီးတာ magazine ပေါ့နော် magazine ရဒီပြီးခဲ့တဲ့2015ရောလည်း magazine နဲ့ပတ်သက်ပြီးတော့ပဲအဲလူရဟိုလေမဲမဲစင်းရင်မခိုင်ပါဘူးလို့မဲစင်းနဲ့မပါဘူးမျိုးစုံရှိဘူးဒီရွေးကောက်ဝယ်ကော်မရှင်အခု2020မှာတော့မဲစင်းကိုတော်တော်အားဆိုင်လုပ်ထားတာတွေ့တယ်ရှင်။နောက်တစ်ခုကအရင်အားဆိုရင်ကျမတို့ကမဲစင်းရအိမ်တော်စုရအောင်အခြေခံလုပ်တဲ့အခါမှာအိမ်တော်စုရရှိတဲ့မျိုးနယ်မှာပဲကိုယ့်နာမည်ကမဲစင်းပါတယ်ပေါ့နော်။ဒီရွှေပြောင်းတွေများတယ်ပြည်ပြည်ရွှေပြောင်းတွေပဲဖြစ်ဖြစ်ဒီတခြားနေရာမှာတွားပြီးအလုတ်ကင်လုပ်နေတဲ့လူတွေအတွက်ဆိုရင်သူတို့ရောက်တဲ့နေရာတွေမှာမဲထဲကအခွင့်အရေးမရှိဘူးပေါ့။ကိုယ့်အိမ်တော်စုရင်းရှိတဲ့ရရွာကိုပြန်ထည့်ရမယ်ပုံစံမျိုးပေါ့နော်။ဒီဆိုလေအမှားပဲဆရာရဲ့အခု2020မှာတော့သူတို့ကောက်တဲ့ပုံစံကရောက်တဲ့နေရာမှာပဲအိမ်နှောင်းစရာဆိုလေယာယီသဘောမျိုးလုပ်ပြီးအဲရောက်တဲ့နေရာမှာပဲမဲမဲရွေးကောက်ပွဲကလာလောက်ဒီနေလောက်တဲ့လူဆိုသူတို့စည်ရင်ထည့်ထားကောက်စင်တာလားပေါ့နော်အဲ့လိုကောက်သွားတာတွေ့ပါတယ်ဒါပေမဲ့အခုကဲရင်တော့ဘယ်လိုလာမလဲဆိုတော့ကျမတို့တစ်ချက်စောင့်ကြည့်ပြီး
ဟုတ်ကဲ့ဆိုတော့အကြံဉာဏ်ပြောနိုင်တာတော့မဲဆန္ဒရှင်စဉ်ပြုစုတဲ့နေရာမှာအရင်အချိန်တွေတက်တော့နည်းနည်းပို့ပြီးတော့တိုးတက်လာတဲ့သဘောပေါ့
ဟုတ်ကဲ့ရှင်ပို့ပြီးတော့ဒီမဲထဲနိုင်တဲ့လူအခွင့်အရေးမဆုံးဖြောင်းတော့စူးစားပြီးကောက်ထားတာတွေ့ပါတယ
်ဟုတ်ကဲ့ခင်ဗျဆိုတော့ကိုနေဝင်နိုင်ဒီပထမဦးဆုံးကြည့်ရပြီမဲ့မဲဆန္ဒရှင်တွေအနေနဲ့ကဟလာအကြံဉာဏ်ဖြင့်သူတို့ဟာဘယ်ပါတီဘယ်ကိုယ်စားလှယ်ကိုဘယ်ပေးမလဲလို့သူတို့စဉ်းစားကြတဲ့အခါမှာအဓိကဘယ်အချက်ကိုမူတည်ပြီးတော့စဉ်းစားကြရတယ်လို့ကိုယ်နေဝင်နိုင်လို့ဒီထားတယ
်ဟုတ်ကဲ့ဒီနေရာဒေတာတစ်ခုနဲ့တစ်ခုတော့တူမှာတော့မဟုတ်ဘူးခင်ဗျဟုတ်ပါတော့နော်ဟိုရန်ကုန်တိုင်းဒေသကြီးအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့သူကလူငယ် candidate တွေကိုပို့ပြီးတော့မှအလို့ရှိကြတယ်ပေါ့လေ
။ဟုတ်ကဲ့။
ဒါကြောင့်လည်းလို့ပြောတဲ့အခါမှာကျွန်တော်ရန်ကုန်တိုင်းဒေသကြီးမှာကြုံတွေ့နေရတဲ့ပြဿနာအများစုတွေကကျွန်တော်တို့ဟာ globalization နဲ့ဆိုင်နေပေါ့လေ။ globalization effect တွေရှိတာကိုကျွန်တော်တို့ဒီ international move ကိစ္စမျိုးတွေကျွန်တော်စီးပွားဖွံ့ဖြိုးတိုးတက်ဖို့ကိစ္စမျိုးတွေဒါမျိုးလေးတွေကိုအဓိကထားပြီးတော့မှလှုပ်တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့လိုချင်တဲ့ candidate ကတော့ကျွန်တော်ပုံစံတစ်မျိုးဖြစ်ပါလိမ့်မယ်။ဥပမာလူငယ်ဖြစ်ရမယ် international နော်စတန်ဒတ်အနေနဲ့ဘာပေါ်ဟာကျွန်တော်နိုင်ငံတကာနဲ့ချိဆက်ပြီးတော့မှလှုပ်လှုပ်နိုင်ရမယ်ဆိုတဲ့ကိစ္စလိုမျိုးပြီးလို့ရှိရင်ကျွန်တော်တို့တဘာဝပတ်ဝန်းကျင်ကိစ္စပေါ့လေခုဆိုလူငယ်တွေကတော်တော်များများပြောနေကြသည်တပင်းနဲ့ခုတ်တဲ့ကိစ္စဆိုရင် movement တွေလှုပ်ကြတာပေါ့အဲ့တော့လူကြီးတွေကတော့တပင်းခုတ်တဲ့လူငယ်တွေကတော့မခုတ်ပါနဲ့တားနေရတယ်အဲ့ဒီလိုအနေထားမျိုးတွေဆိုလို့ရှိရင်အဲ့ဒီလိုကိစ္စတွေကိုဒီရန်ကုန်တိုင်းဒေသကြီးလူငယ်တွေကပိုစိတ်ဝင်စားတယ်ဒါပေမဲ့လို့လည်းကျွန်တော်တို့ရှမ်းပြည်နယ်ဖက်မှာရှိတဲ့ဒီလက်ဆုံနယ်ဖက်မှာရှိတဲ့ကျွန်တော်တိုင်းနာဒေသမှာရှိတဲ့ဒီလူတွေလူငယ်တွေကကြတော့ကျွန်တော်တို့ပုံစံတစ်မျိုးခင်ဗျာအဓိကသူတို့ကကြတော့ likelihood spread ကို young struggle လုပ်နေတာ
သူတို့ကတမူဝန်ကြောင့်
ဟုတ်တယ်ဘောကအတမူဝန်ကြောင့်တော့ကိုကျွန်တော်တို့ကဟိုအဓိကထားတဲ့လူဖြစ်တဲ့အတွက်ကြောင့်မလို့ဥမာကျွန်တော်လမ်းပန်းဆက်သွယ်ရေးကောင်းမှုဘုံကိစ္စမျိုးတွေပြီးလို့ရှင်နေနေဒေတာလုံချုံရေးကိစ္စမျိုးတွေပြီးလို့ရှင်ကျွန်တော်တို့ဒီဟာပေါ့ဟိုမြို့ကြီးပြကြီးတွေနဲ့ချိတ်ဆက်ပြီးတော့မှအလုပ်ကန်ခွလိုင်းတွေပေါ်ဆောင်ပေးမဲ့ဟာမျိုးတွေကိုသူတို့ကပို့ပြီးတော့မှအလိုရှိကြတာပေါ့ဟောကျွန်တော်သင်တန်းမှာတော့မှဟိုဘလို့ဆွေးနွေးကြတယ်လဲဆိုတော့ရုပ်ကောက်ပွဲလူငယ်ရဆစ်ပြတ်တယ်ပေါ့နော်ဒါလို့လည်းလို့ပြောတဲ့အခါမှာသူတို့စီလာတဲ့ဟိုကိုယ်စားလှယ်လောင်းတော်တော်များများတော့ဒီမို့ကျွန်တော်တို့ဒီ Facebook စာမျက်နှာအနေနဲ့ဟိုဆွေးနွေးကြတဲ့နိုင်ငံ topic တော်တော်များများတတိယ game ပေါ့ကျွန်တော်တို့ညစ်ပတ်တဲ့အကြောင်းတွေပဲပြောကြရတယ်ပေါ့လေအောက်လုံးထိုးကြတယ်ဟိုကျွန်တော်တ
ို့ထိုးနေတာ
ဟုတ်ကဲ့ဟိုပေါ့အောက်လုံးသုံးထိုးနေတာပေါ့တကယ်တော့လူငယ်တွေညောင်မန်းတာကသူတို့ဘလို့တော်ပြီးတော့မှဘာလုပ်ပေးမလဲဆိုတာကိုအဓိကနားထောင်ချင်တာအဲ့ဒါတွေမကြားရဘဲနဲ့သူကဟိုဘလို့ပြောမလဲကျွန်တော် negative concept ဖက်ကိုဆဲဆဲသွားပြီးတော့မှအဲ့ဒါတွေများများနားထောင်လာတဲ့လူငယ်တွေကလည်း negative mindset လေးတွေကျွန်တော်တို့ဟိုဖြစ်သွားလိမ့်မလားလို့သူတို့စိုးရင်တာပေါ့ခင်ဗျ
ဟုတ်ကဲ့
အဲ့တော့ဒါလေးတွေကတော့အခုလူငယ်တွေစီရနေကျွန်တော်တို့ကြားရတဲ့အတန်လေးတွေဖြစ်ပါတယ်ခင်ဗျဆိုတ
ော့ marketing ရဲ့ news me message ရှင်တွေကရောအကြံပြရပြည့်ပါတီကိုရေးတာမှကိုယ်စားလှယ်ကိုကြည့်တာဘယ်အချက်ကိုအဓိကထားပြီးတော့ရွေးချယ်မဲပေးဖို့စဉ်းစားကြတယ်လို့ဒီထားလဲ
ဟုတ်ကဲ့အဲမဲဆန္ဒရှင်အနေနဲ့ပေါ့နော်ကျွန်တော်တို့စဉ်းစားရတယ်ဆိုလို့ရှင်ကျွန်တော်တို့အမျိုးသမီးတွေအရောများသောအားဖြင့်ဒီအကြီးအကျယ်ကိစ္စကြီးတွေကိုမဲမဆွဲပေးရင်နေပါစေပေါ့နော်ဒီအမျိုးသမီးရဲ့နေတူဝါတရယ်ကုန်ပြင်းနှုံးလိုဟာမျိုးတွေနောက် ကလေးတွေတောင်းသွားရေကိစ္စမျိုးတွေနောက်အကြံမိကဲမပါရဲပေါ့နော်ဒီစားတော့လုံးလုံးဟိုဟာမျိုးတွေအဲ့လိုဟာမျိုးတွေအဲ့လိုဟာမျိုးတွေကိုဒီမူဝါဒရေးထားပြီးလုပ်ပေးမယ်လို့ခရီးပေးတယ်လို့ရှိရင်တော့အမျိုးသမီးမယ်ဆန္ဒရှင်ရဲ့မေယာရောရမှာပဲရှင်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်အဲ့လိုဟာမျိုးတွေကိုဒီမူဝါဒရေးထားပြီးလုပ်ပေးမယ်လို့ခရီးပေးတယ်လို့ရှိရင်တော့အမျိုးသမီးမယ်ဆန္ဒရ ten ni pi de le ti ma ro lu o a yi tin o be ji bi me bi ko ti ma ro a pinya pe ya le ta ke ko lo pe me du yi ba to do le be di observation le divine lo de kha ya ti ma ro le la twi shi che a ya a pe ta na le ba le so di message si yong mo a khwin yi o le jet 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 ma ya u lu ri shi yue sao kwe win me ko sa le ye ko na ya pi tu lu lu shi o ta din sa ga ya ao ကြည့်ရအောင်မပေးနိုင်အောင်ပေါ့နော်အဲ့လိုဖြစ်နေတယ်။ပြီးရခါမှာခုနဆရာနေဦးနိုင်ပြောတာသလိုပဲအများစုကကိုပါလုတ်ပေးမယ်ဆိုတာမျိုးကိုပြောတာချက်ခုနပါတီကိုပဲနောက်ခံပြီးပါတီကိုမှဒီလူပုဂ္ဂိုလ်အချိန်ဟောပဲအသုံးပြုပြီးမဲဆွဲရမျိုးကများတယ်နော်။အဲနောက်အဲ့ဒါတော့နောက်ရွေးကောက်ပွဲမှာမဲထည့်တဲ့လူတွေကလည်းခုနလိုဝင်းမဲကိုယ်တလဲလောင်းချီကဘာမှတိတိကျကျသတင်းစကားမရတဲ့အခါကျသူတို့မှကိုမဲထည့်တဲ့ကိုယ်တလဲဘလူးဆိုတာမှန်အောင်မသိတဲ့အခါမှာကျွန်တော်နိုင်ငံလက်ရှိချင်းကတော့ဒီပါတီကိုပဲကြည့်ပြီးတော့မဲထည့်ပြီးတော့များနေတော့မှာပဲရှိ
ဟုတ်ကဲ့ခင်ဗျာဆိုအခုလက်ရှိကကျွန်တော်တို့ကပထမဦးစီးမဲပေးမဲ့မဲဆန္ဒရှိတွေရဲ့အခမ်းအနားတို့တို့ရဲ့အရေးပါမှုကြောင့်ပြောလို့တစ်ခါမှလည်းမဲမပေးဆိုရင်လုံးစော်စီယုံလှုပ်ရှားမှုကလည်းရှိတယ်ဆိုတော့ဒီမဲမပေးရင်လုံးစော်စီယုံလှုပ်ရှားမှုကအဓိကအားဖြင့်ပထမဦးဆုံးတည်းမဲပေးမဲ့လူတွေအပေါ်မှာဘယ်လောက်ရိုက်ခတ်မှုရှိနိုင်ပါလဲကိုညီဝင်နိုင
်ဟုတ်ကဲ့ခင်ဗျာဟိုပါကျွန်တော်တို့ဒီအဖြူသေးလို့ပြောရမှာပေါ့လေနော်ကျွန်တော်မဲမပေးဘူးတဲ့လူငယ်တွေကအခုမှကျွန်တော်တို့ရုပ်ောက်ပွဲဆိုတာပါလဲဆိုတာကိုစပြီးတော့မှထိတွေ့မဲ့လူငယ်တွေတက်ကတော့ဒါကသူတို့တက်ဟိုပါ conflict ဖြစ်စေတဲ့ကျွန်တော်စိတ်ရှုပ်ထွေးစေတဲ့ဟိုကိစ္စလို့ကျွန်တော်တို့နားလည်လို့ရပါတယ်ပေါ့အဲ့တော့ဒီ notebook ပြောတဲ့အခါမှာလည်းပဲကျွန်တော်တို့ကဟိုပါလေဟိုလူတိုင်းကတော့သူ့ယူဆနဲ့သူ့အသေးခေါ်နေတဲ့ကျွန်တော်တို့ပြောကြတာမျိုးရှိတာပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီလူတော်ကိုယ်စား represent လို့ပြောတဲ့ကိုစားပြုအမလို့တော့ကိုယ်စရိကတကယ်ကိုသားမပြုတ်ပဲနဲ့ကျွန်တော်တို့ပြည်သူလူထုနဲ့အလန်းကွာဝေးတဲ့ခါမှာစိတ်ပြတ်ပြီးတော့မှယူရမယ့်လူမရှိလို့မဲမပေးတော့ဘူးဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့ဟိုကြားရတယ်ပေါ့လေအဲ့တော့ဒီလိုမျိုး notebook campaign တွေကတော့လူငယ်တွေပေါ်မှာအများကြီး effect ရိုက်နိုင်တယ်လို့ကျွန်တော်ကထင်တယ်ပြီးတော့မှကျွန်တော် democracy ဟိုသွားတဲ့လမ်းကြောင်းတွေပေါ်မှာပေါ့လေကျွန်တော်တို့ချိနဲ့အားနဲ့သွားဆင်နိုင်တဲ့ကိစ္စတွေလို့ကျွန်တော်ကထင်တာပေါ့ဘာလို့လဲလို့ပြောတဲ့အခါမှာကျွန်တော်ရုပ်ောက်ပွဲမှာကကြတော့ဟိုဘသူမှဆိုလိုတာကကျွန်တော်တို့မဲပေးသည်ဖြစ်စေမဲမပေးသည်ဖြစ်စေနိုင်တဲ့လူနဲ့အရင်မခံတဲ့လူဆိုတာကျွန်တော်ရှိပြီးသားပဲအဲ့တော့ကျွန်တော်တို့ကရဲ့မဲမပေးလိုက်ခြင်းကကိုလူချင်းတဲ့သူဟိုတို့ဒီမဟုတ်တကယ်ဖြစ်တဲ့သူဖြစ်မသွားခဲ့တယ်ဆိုလို့ရှိရင်ဒါကအဲ့ဒီတက်ဆိုင်ရာမဲဆန္ဒနယ်မှာရှိတဲ့သူတွေရဲ့လက်နာမှုလို့ကျွန်တော်တို့အများအားပြောပါတယ်
မခင်လင်ငယ်အနေနဲ့ရောဒီခုနပြောတဲ့ဘဲမပေးရေးလို့ဆိုစီယုံလှူရှာမှုကဒီပထမဦးဆုံးချင်းအဓိကအပြင်ပထမဦးဆုံးချင်းမဲပေးမဲ့မဲဆန္ဒရှင်တွေပေါ့ဘယ်လိုလဲခက်မှုရှိရဲလို့နားလည်ထားလဲ
ဟုတ်ကဲ့ရှင်ဖွဲ့စည်းပုံစံဥပဒေမှာကွာအဲမဲမပေးတဲ့လူကမပေးပဲနေလို့ရတယ်ဆိုတာပါတဲ့အတွက်ဒီမျိုးပုံလုံးမယ်ဆိုလို့ရှင်လေဒါသူ့အခွင့်အရေးလို့ပဲပြောရမှာပေါ့နော်သို့တော်လည်းဒီကျွန်တော်နိုင်ငံရွေးကောက်ဝယ်ရင်ပြေးမှာမင်းအရန်ကြီးကိုဟိုမင်းချက်လေးရဲ့အခါကျတော့ဒီစိတ်ကျက်စရာရောဂျုံကျရအောင်ပါလို့သို့တော်အဲ့ဒါကြီးစိတ်ကျက်ကြီးကျွန်တော်ကဒီရွေးကောက်ပွဲကိုဆန္ဒပြလိုက်မယ်ဒီရင်ပြေးမှုကိုချိနဲ့အားနဲ့အောင်လုံးလိုက်မယ်ဆိုရင်လာမယ့်အနာဂတ်သမိုင်းမှာဒီကျွန်တော်တို့ခိုင်မာပြီးတော့ကောင်းမွန်တဲ့စိတ်လှုပ်ရှားွက်ရေးောက်ွက်ရရလာပါပို့အနှံ့ဝေးမယ်လို့ဒီမှာထင်တယ်ဒါပေမဲ့လည်းအခုလက်ရှိအချိန်ကြီးကဒီစိတ်လှုပ်ရှားပြီးအသေးပဲပြီးွားတဲ့ရေးောက်ွက်ရဖြစ်လာဖို့မဲထဲတဲ့လူတွေနည်းစံသာပြေးတင်လာဖို့အတွက်ကတော့ရင်ဒီအတာဝန်ရှိတာကတော့ရေးောက်ွက်ကော်မရှင်ရောမဲစံသာရှင်တို့နောက်နိုင်ငံရေးပါတီရောအားလုံးမှာအားကောင်းမှုလူတွေရှင်အဲ့တော့နိုင်ငံရေးပါတီတွေကလည်းရေးောက်ွက်မှာမဲထဲတဲ့လူတွေမဲထည့်ခြင်းလာအောင်စိတ်ဝင်စားမှုဆွဲဆောင်နိုင်မှုလေလိုပါရဲ့ရှင်အဲ့တော့ဒီရွေးကောက်ပွဲကောင်းမွန်တဲ့ဟာဖြစ်ဖို့ဆိုလို့ရှိရင်အပတ်ဆုံးပေါ့နော်ဒီပြည်သူတွေရောနောက်အရက်ဖက်အဖွဲ့နှုံးဆော်ရဲ့လူတွေရောနိုင်ငံရေးပါတီတွေရောကျင်းပပေးတဲ့ကော်မရှင်တွေရောပေါ့နော
်ဟုတ်ကဲ့
အားကောင်းမှုလူမယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့မခင်လင်းငယ်နဲ့ကိုနေဝင်းနိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာကျေးဇူးပါခင်ဗျာဟုတ်ကဲ့ခင်ဗျာ
The fifth pillar ဘွဲကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေလည်းဖြစ်သူဦးနေဝင်းနိုင်ရဲ့ဖန်တီးရင်ဘွဲကဒါရိုက်တာဒေါက်ခင်လင်းငယ်တို့ပါဝင်ဆွေးနွေးသွားကြတာပါကိုဗစ်ကာယောဂါရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါနေ့တိုင်းလေးလိုက်အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်တော်ကျော်ကျော်သိမ့်ပါခင်ဗျာ။
VOA ရဲ့ကဘာတဘွားခီးတော်အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မမ။အခုတစ်ခါတော့အထင်ကရလူပြတိုက်ဂျီစီကိုတွားကြရအောင်ပါ။ရှင်ဟောင်းပစ္စည်းတွေလက်ရမြောက်အနုပညာလက်ရတွေအများပြားရှိတဲ့ပြည်သစ်နိုင်ငံပါရီမြို့တော်ကလူပြတိုက်ဂျီစီကိုတွားကြရမှာပါ။ကဘာကျော်မိုနာလီဇာပချီကာ Venus နဖျားမရုပ်ထုကြီးတွေရှိတဲ့လူပြတိုက်ဂျီစီကိုကဘာတဘွားခီးတော်အစီအစဉ်ကနေတွားကြည့်ကြရအောင်ပါ။နိုင်ငံပါရီမြို့တော်မှာရှိတဲ့လူပြတိုက်ဟာကမ္ဘာမှာဧည့်သည်အလားအများဆုံးအနုပညာပြတိုက်ကြီးဖြစ်ပါတယ်။ကမ္ဘာယဉ်ကျေးမှုသမိုင်းနဲ့အနုပညာလက်ရာတွေကိုလေ့လာခြင်းတွေအတွက်လေ့လာစရာတွေမကုန်နိုင်အောင်များလာတဲ့ပြတိုက်ကြီးတစ်ခုပါ။ကမ္ဘာအထင်ကရလူပြတိုက်ကြီးမှာအလယ်ခေတ်ကစလို့19ရာစုအလယ်ပိုင်းအထိအနောက်တိုင်းအနုပညာလက်ရာတွေရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေအများအများရှိပါတယ်။ရှေးဟောင်း Greek နဲ့ Roman ခေတ်လက်ရာမြောက်ကျောက်ရုပ်တုကြီးတွေလည်းအများအပြားရှိပါတယ်။Renaissance kit လက်ရာတွေမှာဆိုရင်လဲ Donatello, Michelangelo စတဲ့အကျော်အမော်ကြီးတွေရဲ့ကျောက်ရုပ်ထုကြီးတွေရှိပါတယ်။အခုလိုပြလိုက်တဲ့မှာတံပိုးဖြန့်မြရတဲ့အနုပညာလက်ရာတွေ၊ပစ္စည်းတွေ၊ပကြီကားတွေအများကြီးရှိတဲ့ထဲမှာကဘာလက်ခီးတွေကြားတိတ်ရေပန်းစားတဲ့ပကြီကားတစ်ခုကတော့ Renaissance kit အနုပညာရှင်ကြီး Leonardo da Vinci ရဲ့ Mona Lisa ပကြီကားဖြစ်ပါတယ်။ COVID-19 ကရောဂါကြောင့်လေးလလောက်ပိတ်ထားခဲ့ပြီးပြန်ဖွင့်နေတဲ့ Louvre ပြတိုက်ကြီးရဲ့ website မှာမိုနာလီဇာကိုလွမ်းနေသလားဆိုပြီးကြော်ညာရတဲ့အထိဖြစ်ပါတယ်။စတူယန်မီတာ4000ခွဲလောက်ချဲတဲ့ဒီပြတိုက်ကြီးစီကိုကဘာလှည့်ဧည့်သည်တွေအလားများတဲ့နွေရာသီခီးသွွားရာသီဆိုရင်နေ့တိုင်းတစ်နေ့တစ်နေ့လာကြည့်သူက5000လောက်ရှိတာပါ။လောလောဆယ်တော့ပြတိုက်ကြီးတွေဝင်ဝင်ပြုတ်သူအရေးအတွက်ကိုကန့်သတ်ထားပါတယ်။ပြတိုက်ထဲဝင်နိုင်ဖို့ online ကနေလက်မှတ်ကိုကြိုပြီး booking လုပ်ထားဖို့လိုပါတယ်။ပြတိုက်ပြန်ဖွင့်နိုင်ဖို့ဘလောက်အသေးအချာချိုးတင်ပြင်ဆင်ခဲ့သလဲဆိုတာကိုပြတိုက်တာဝန်ရှိသူJean-Luc Martinez ka pyo pya ba de.
Ce musée il est très très grand. Donc on peut le visiter de manière tout à fait certain.
Et lui pyan la ja yin be an ye kin sin ne sa wai mu ri lu. Pya lai pyan ma phwin ngin le ga de chei ma ka win nan ni ne asan le chin mu ri lout tha ba de. Pya lai ga taik chi lo lu ri tyaw nan tyaw khat khwa khwa ni bu pyatana taik ma shi ba. Akhu chein amu ka aw asao ni de twa bu taik ma tin de bu lu tacho ga lo tin kaung tin nai ma de. Da ba mai lu pya lai ga tacha asao aw ni ne ma tu ba u.
လူပြရိုက်စာဦးကြီးဟာတော်ဝင်နန်းတော်ဟောင်းကြီးဖြစ်ပါတယ်။ပြင်သစ်ဘုရင်လူဝီသ14က1682ခုနှစ်မှာဖာဆိုင်နန်းတော်တစ်စီမပြောင်းခင်အထိပြင်သစ်ဘုရင်အဆက်ဆက်ဒီမှာနေခဲ့ကြတာပါ။စနစ်ရာစုနှောင်းပိုင်းမှာစတင်ဆောက်ခဲ့တဲ့အစာဦးကိုဘုရင်အဆက်ဆက်တိုးချက်ပြင်ဆင်ဆောက်လုပ်ခဲ့ကြတာမို့ဒီအစာဦးကြီးရဲ့ဘိတုကလက်ရာတွေကလည်လာစရာဖြစ်ပါတယ်။ပြင်သစ်နိုင်ငံနဲ့ပါရီမြို့တမိုင်းအတွက်တိတ်ကိုအရေးပါတဲ့အစာဦးကြီးလည်းဖြစ်ပါတယ်။အရင်ကဆိုကမ္ဘာနဲ့ဧည့်သည်တွေများလွန်လာကြောင်းအေးအေးဆေးဆေးလာကြည့်ခြင်းနဲ့ပြင်သစ်တွေအခက်တွေ့ကြပါတယ်။အခုတော့ပြားရိုက်ကြီးတွေကပြင်သစ်အနုပညာလက်ရာတွေကိုမိသားစုနဲ့အေးအေးဆေးဆေးလာကြည့်နိုင်တာကိုပါရီမြို့သား Richard Parry ကသဘောကျနေပါတယ်။
Non, 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 c'est complètement différent.
Non, non, surtout le niveau de l'entrée, c'est normalement. Il y a des gens qui ont été en train de se faire. Il y a des gens qui ont été en train de se
faire. Il y a des gens qui ont été en train de se faire. Il y a des gens qui ont été en train de se faire. Il y a des gens qui ont été en train de se faire.
I'm a doctor, so I was sort of shocked to see how busy the.
ကျမကဆရာဝန်ဆိုတော့မြောက်ရီထရီထဲလူတွေပြည့်နေတာတွေ့ရတော့အတော်အောင်မိပါတယ်။ကျမတို့ဟော်လန်မှာဆိုဒီမှာထက်လူတွေခေါက်ခေါက်ကနေကြပါတယ်။မြောက်ရီထရီမှာလူတွေနီနီကကဖြစ်နေတာတွေ့ရလို့ကျမတို့ကတော့ဒီကိုလာမယ်လျှောက်လာခဲ့တာပါ။လူပြလိုက်ထဲမှာတော့ COVID-19 ကပ်ရောဂါကာကွယ်ရေးအနေနဲ့ပြလိုက်လာတဲ့သူတွေကိုအချိန်အပိုင်းအခြားနဲ့ပမာဏကန့်သတ်ထားပါတယ်။ပြလိုက်ထဲကမိုနာလီဇာပတိကအပါအဝင်လူအကြီးများတဲ့အမှုပညာလက်ရာတွေနာလူတွေစုပြုံချိတ်ချိတ်တိုးမနေအောင်လို့အသေးအချာစီစဉ်ပြီးတော့ကြီးဖို့နေရာတွေတတ်မှတ်ပေးထားပါတယ်။ပြလိုက်ထဲဝင်သူတိုင်းအနေနဲ့လည်းနှာခေါင်းဆီး mask တတ်ထားဖို့လိုပါတယ်
။ Honestly, I myself feel pretty safe, pretty confident.
ကျွန်တော်ကတော့စိုးရင်စရာမရှိဘူးလို့ခံနေမှမှယုံကြည်ပါတယ်။ပြားလိုက်လာသူတွေပိုးသက်စေရင်လည်းလက်ဆေးဖို့တိုက်တွန်းတာမျိုးမတွေ့ရတဲ့အတွက်တော့အဲ့ဒီအပိုင်းကိုတွန်းတွန်းတိုက်တိုက်လုပ်ရင်ပိုကောင်းမယ်ထင်ပါတယ်။နှာခေါင်းဆီးကတော့ကျွန်တော်တစ်ချိန်လုံးတတ်ထားပါတယ်။တတ်မထားရင်တော့ပြားတဲ့ဝန်ထမ်းတွေကလာပြောမလားတော့မသိပါဘူး။ဆွေစလာမာကဒီလောက်တော့တင်းတင်းကြပ်ကြပ်လောက်တော့မဟုတ်ပါဘူး။ပြင်သစ်မှာလည်း COVID-19 ရောဂါဖြစ်သူနည်းသွားပြီဆိုတော့ကျွန်တော်ကတော့တိတ်ဆိတ်မပူပါဘူး
။ En fait c'est un petit peu pareil comme en Belgique.
ပြင်းတဲ့နဲ့ဘယ်ဂျီယံမှာလောက်ထားတဲ့စီကံသတ်မှတ်ချက်တွေကတိတ်မကွာပါဘူးတယောက်နဲ့တယောက်2မီတာခွဲခြားထားတာတို့ နှာခေါင်းစည်းဝတ်ထားဖို့လိုတာတို့ဆိုင်ထဲဈေးဝယ်တဲ့အခါဖြစ်နိုင်ရင်လက်အိတ်ဝတ်ထားရမှာတို့အလုံးအတူတူပါပဲဆိုတော့ကျွန်တော်အတွက်သိပြဿနာမရှိလာပါဘူ
းပြင်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့လူပြရိုက်ကြီးကိုလောလောဆယ်80ရာခိုင်နှုန်းလောက်ပဲပြန်ဖွင့်ထားပါတယ်ပြရိုက်ကြီးရဲ့ဧည့်သည်တွေတစ်ချိန်တည်းမှာအများကြီးဖြစ်မနေအောင်အချိန်တွေခွဲပြီးဝင်ခွင့်ပြုနေတာမှမနေ့9နိုင်ကနေ17နိုင်ကြားအများစုလာကြတယ်လို့ပြရိုက်တောင်းဝန်ရှိသူတွေကပြောပါတယ်လူပြရိုက်ကြီးထဲမှာအမြဲတမ်းပြသထားတဲ့အမှုပညာလက်ရာတွေအပြင်ကမ္ဘာတဝန်းကယာယီလာရောက်ပြသကြတဲ့ရှေးဟောင်းအမှုပညာလက်ရာတွေကိုနိုင်ငံတကာကဧည့်သည်တွေလာရောက်လေ့လာကြည့်ရှုနိုင်ဖို့အခွင့်အလမ်းကတော့ပြန်ပြီးရှိနေပါလိမ့်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင
်။တရုတ်ဆိုရဟာမတိကျမြေရာနဲ့မြေပုံပေါ်အခြေခံပြီးအဆက်ကလေး90ချပြီးတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုပန်ဆိုင်ကြောင်းလွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းမှသာပြောကြားလာခဲ့တာပါ။တရုတ်တို့ကပန်ဆိုင်ကြောင်းပြောနေတဲ့အထက်လူမနေတဲ့ကျွန်းတွေ၊ကျွန်းစုလေးတွေနဲ့ငါးဖမ်းလုပ်ငန်းအတွက်အဆင်ပြေကောင်းမွန်တဲ့ဂျီအောက်မှာမြုပ်နေတဲ့နေရာတွေလည်းပါဝင်ပါတယ်။ဒါ့အပြင်ဒီနေရာမှာတူးဖော်လို့ရနိုင်တဲ့ရေနံနဲ့သဘာဝတောင်းဝေးနေရတမ5ထရီလီယံအပါအဝင်တခြားမြေအောက်ပြည်ဟန်ဇာတာတွေလည်းအများအပြားရှိနေပါတယ်။2013ခုနှစ်ကစလို့တရုတ်ဆိုရဟာနိုင်ငံတကာတရားဥပဒေစိုးမိုးမှုအားနည်းတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းမှာနေမြေတွေသိမ့်ပိုက်တာစစ်ကမ်းတွေတိဆောက်တာအလွန်အကျွံလွတ်ဆောင်လာခဲ့ပါတယ်။ဒါအပြင်တရုတ်ဆိုရကဒီဒေသကိုပန်ဆိုင်ကြောင်းပြောဆိုနေတဲ့တခြားနိုင်ငံတွေအပေါ်စစ်လက်နက်အင်အားနဲ့ချင်းချောက်တာတနိုင်ငံချင်းစီအပေါ်ပြစ်မှတ်ထားအနိုင်ကျင့်ဗိုလ်ကြတာတွေလည်းလွတ်ဆောင်နေပါတယ်။ကုလသမဂ္ဂပင်လယ်ပြင်ဆိုင်ရာဗရင်ဂျင်စာချုပ်ရဲ့နောက်ဆက်တွဲခုနှစ်အရာဖွဲ့စည်းထားတဲ့ခုံတမာဒီယုံက2016ခုနှစ်ဇူလိုင်လမှာတရုတ်နိုင်ငံဟာတမိုင်းအစဉ်အလာအရဒီဒေသကိုပိုင်ဆိုင်ခွင့်ရှိတယ်ဆိုတဲ့ဥပဒေထောက်ထားမရှိကြောင်းတရုတ်တို့အနေနဲ့အဆက်90နဲ့လမ်းချထားတဲ့ရေချောင်းမြေပုံနဲ့ပြည်နယ်စာချုပ်ပါကန့်သတ်ချက်ထက်ကျော်လွန်ပြီးပိုင်ဆိုင်ခွင့်မရှိကြောင်းဆုံးဖြတ်ချက်ချမှတ်ထားပါတယ်။ဒါပေမဲ့လည်းတရုတ်ပြည်သူ့သမ္မတနိုင်ငံဟာရေချောင်းပိုင်ဆိုင်မှုတွေဆက်လက်ဖိအားပေးလှုပ်ဆောင်နေပါတယ်။အမေရိကန်ပြည်ထောင်စုကတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ရဲ့ပိုင်ဆိုင်ကြောင်းပြောဆိုနေမှုတွေကိုစန့်ကျင်ကန့်ကွက်တာဟာအဲ့ဒီနိုင်ငံတကာခုံတမာရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အညီလှုပ်ဆောင်ခြင်းဖြစ်ကြောင်းနိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းစုတွေရဲ့ကမ်းလွန်ဒေသတွေမှာရှိနေတဲ့ပြည်ထောင်စုတွေတွေကိုတရုတ်တို့ကပိုင်ဆိုင်ကြောင်းပြောဆိုနေတာဟာဥပဒေနဲ့ကန့်ညီခြင်းမရှိသလိုအနိုင်ကျင့်ဗိုလ်ကျတဲ့လုပ်ရဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါဟာနိုင်ငံတကာနိုင်ငံကပိုင်ဆိုင်ကြောင်းပြောဆိုထားတဲ့ Spark List ကျွန်းစုတွေအနည်းကရေပိုင်နဲ့စီးပွားရေးဆောင်ကိုတရုတ်တို့အနေနဲ့ဥပဒေမဲ့စွာပိုင်ဆိုင်ကြောင်းပြောဆိုနေတာကိုအမေရိကန်ပြည်ထောင်စုကအသိအမှတ်မပြုဘူးဆိုတာကိုပြတ်တရားရောက်သလို James Show ဒါမှမဟုတ်ရင်းနှီးပိုင်းမှာရှိတဲ့ Miss Sheik တာနာကြောက်တန်းနဲ့နိုင်ငံတကာဥပဒေထိန်းချုပ်မှုအောက်မှာရှိနေတဲ့ဒုတိယမြောက် Thomas Show တို့ကိုပိုင်ဆိုင်ကြောင်းပြောဆိုခြင်းမရှိသလိုကိုပိုင်ရေပိုင်နဲ့နယ်မြေအဖြစ်လည်းသတ်မှတ်ခွင့်မရှိပါဘူး။တောင်တုပ်ပင်လယ်ပြင်ကိုတရုတ်တို့ကသူတို့ရဲ့ရေပိုင်နဲ့အင်ပါယာအဖြစ်သတ်မှတ်တာကိုကဘာကခွင့်ပြုမှာမဟုတ်ပါဘူးလို့ဝန်ကြီးပွန်ပေယိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဟာအရှေ့တောင်အာရှဒေသတွင်းကမဟာမိတ်တွေလက်တွဲပေါ်နိုင်ငံတွေနဲ့အတူဒီဒေသရဲ့အချုပ်အခြာပိုင်ဆိုင်ခွင့်နဲ့ကမ်းလွန်တင်ဇာတာတွေကိုနိုင်ငံတကာဥပဒေနဲ့အညီအကာအကွယ်ပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာနိုင်ငံတကာအတိုင်းအဝိုင်းနဲ့အတူရပ်တည်ပြီးပင်လယ်ရေကြောင်းလွတ်လပ်စွာကူးတန်းသွားလာခွင့်ကိုကာကွယ်ပြီးအချုပ်အခြာအာဏာပိုင်ဆိုင်ခွင့်ကိုလေးစားသမှုပြုတဲ့တစ်ချိန်တည်းမှာပဲတောင်တရုတ်ပင်လယ်ပြင်နဲ့ဒေသတွင်းတစ်ခုလုံးမှာအင်အားကြီးတဲ့သူကအနိုင်ယူခြင်းဆိုတဲ့အယူအဆကိုတွန်းလှန်ကာကွယ်ပေးသွားမှာဖြစ်ကြောင်းပါခင်ဗျာ
။ယင်းကဲဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုတော့သတင်းအချင်းချုပ်ကိုပြောပြမှာပါ19ကရောဂါကြောင့်ဒီနာရီဆိုင်ရာအထောက်အကူပြုအဆောက်အုံတွေပိတ်ပစ်ခဲ့ရတဲ့အတွက်ကမ္ဘာတဝန်းမူကြိုးကျောင်းသားပေါင်းအ ਨੇ ဆုံးတန်းပေါင်း40လောက်ဟာပညာသင်ယူဖွံ့ဖြိုးတိုးတက်ဖို့ဆုံးရှုံးခဲ့ရတယ်လို့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကအင်ကာနီကပြောကြားခဲ့ပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း 14.8 တန်းကျော်ထိရှိနေပြီးသေဆုံးမှုပေါင်း 6,100 ကျော်ရှိနေပါတယ်။အေးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်ကြတိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ဘေးဒုက္ခသည်တွေအတွက်အရေးပေါ်စားနပ်ရိက္ခာနဲ့ဖြည့်စွက်အာဟာရ165တန်ကိုကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကနေဒီသတင်းပတ်အစပိုင်းမှာထပ်မံပို့ဆောင်နိုင်ခဲ့ပါတယ်။
India Tamotia during Tanila Niga, Dudia Jenya, American, India Yita Demori, Pudresi, Litin Mubilo Kerelu, Nanayan, the Tokian Tavare, Tione Timamu, Ninta Laje, Akulu, Yijan Si, Litin Muha, American, India Nanayanja, Mahabuham Yau, Puban Sanremu, Jitra Larago, Piata Nibare, Tanila Ninaka, Sisingu, Nasin Kedaraba, COVID 19 a year watch in a ya, Bio in Yamabai Sisingu, Yangle Tony Binibare.
This program has come to you from the Voice of America, Washington.